to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့မနက်ဖက်ဗီဒီယိုတန်လွှင့်အစီအစဉ်တွေစတင်နေပါပြီ line meter 324048အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနနက်ခင်းပါရှင်ကျွန်မရှားဖောင်ပါဒီမနက်နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝင်နဲ့အတူကြီးညာပေးသွားမှာပါလူမှုကြီးကြရေးဆန်ရပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြုလုပ်တဲ့အစည်းအဝေးအတွင်းသမ္မတကရိုင်းပြတဲ့အမှတ်ချက်တွေပြောဆိုခဲ့တဲ့အကြောင်းဥပဒေပြုလွတ်တော်အမှတ်တွေရဲ့ပြောဆိုမှုကိုသမ္မတဒေါ်နယ်ထရမ့်ဆက်ပြီးညှင်းဆန်နေပါတယ်မြန်မာနိုင်ငံအတွင်းပြည်ထောင်စုဖြစ်ပွားတဲ့ဒေသတွေမှာကလေးငယ်တွေကိုတပ်သားတစ်ဖြစ်စုယုံစီယုံအုံပြူတာတွေရှော့ချအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်တာကိုတွေ့မြင်လွန်ကြောင်းကုလသမဂ္ဂရဲ့ပြောဆိုချက်ဒီလိုနောက်ဆုံးရသတင်းတွေကိုဒီနေ့မှကြားကြဖို့ရှိပါတယ်ရှင
်ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလူလူနားလည်သိရှိလာဖို့လှုပ်ရှားဆောင်ရွက်နေတဲ့အကြောင်းမြန်မာသတင်းသမားကာကွယ်ရေးကော်မတီအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
ဒီမိုကရေစီနိုင်ငံလို့ဆိုလိုက်လို့ရှိရင်သတင်းလွှတ်ခွင့်ဟာရှိလို့ရှိရဒီမိုကရေစီနိုင်ငံလို့ဆိုပြီးတော့သတင်းလွှတ်ခွင့်ရှိ
ကိုတာလွန်ဆောင်ထက်ဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြီးနာဆင်ရမှာပါရှင်တခါဝါရင်သတင်းတော်ဦးအောင်လာထွန်းကိုပြန်ကြားရေးဒုတိယဝန်ကြီးဖြစ်ခန့်အပ်လိုက်တဲ့အပေါ်ရှုမြင်သုံးသပ်ချက်တချို့ကိုနာဆင်ရမှာဖြစ်တယ်လို့နိုင်ငံတကာသတင်းလွှာတွေမှာတော့အရတားခွင့်ရေးလှုပ်ရှားသူမာတင်လူသာကင်းအထိမ့်မှန်နဲ့ဩစတြေးလျနဲ့တရုတ်တို့ရဲ့တန်တမာရေးမူဝါဒတွေကိုနာဆင်ကြမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဦးဆောင်မွေတို့ကကြေညာပေးပါမယ်ရှင်
လူဝင်မှုကြီးကြရေးဆန်ရပြုရင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်အထက်လွှတ်တော်အမတ်တွေနဲ့ပြုလုပ်တဲ့အစည်းအဝေးတွင်သမ္မတကရိုင်းပြတဲ့အမှတ်ချက်ပေးပြောဆိုမှုတွေရှိခဲ့ကြောင်းဥပဒေပြုလွှတ်တော်အမတ်တွေနဲ့တခြားလူတွေရဲ့ပြောဆိုမှုကိုသမ္မတဒေါ်နယ်ထရမ့်ဆက်လက်ညှင်းဆန်နေပါတယ်။ဒါကအစည်းအဝေးတွင်ပြောဆိုခဲ့တာတွေကိုအထက်လွှတ်တော်မှ TK Durbin ကမာယွင်းစွာဖော်ပြခဲ့ကြောင်းယုံကြည်မှုမရှိရင်သဘောတူညီချက်ရနိုင်မှာမဟုတ်ကြောင်း Durbin ကြောင့်ကျွန်တော်တို့ရဲ့စစ်တပ်ထိခိုက်ခဲ့ရတယ်လို့ဒါကလည်းပျက်စီးခဲ့ရတယ်ဆိုပြီးသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုထဲကိုကလေးဘွားကလေးကတရားမဝင်ရောက်လာသူတွေကိုအကာအကွယ်ပေးတဲ့ဒါကအစီအစဉ်ဆိုင်ရာအင်ဖြူတော်နဲ့ကွန်ကရစ်လွှတ်တော်အမတ်တွေရဲ့အရေးပေါ်အဆွေးနွေးပွဲဟာလာမယ့်တောက်တာနေ့ညသကောင်းရံအချိန်မှာတက်တန်းကုံဆုံးတော့မယ့်အစိုးရအတုံးစိမ့်နဲ့ဆက်နွယ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကြာတာပရင်းနေက over ရုံးမှပြုလုပ်တဲ့အစည်းအဝေးအတွင်းသမ္မတထရမ့်ကဟိတ်တီ၊အယ်ဆာဗာဒေါနဲ့အာဖရိကန်တွေကိုမစင်တွင်းနိုင်ငံတွေကလာတဲ့သူတွေအဖြစ်သုံးလုံးပြောဆိုခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ရှင်။
နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာလူမျိုးရေးခွဲခြားဆက်ဆံမှုအဆုံးသတ်ရေးအတွက်မယက်မနာကြိုးပမ်းဆောင်ရွက်ခဲ့သူအကြမ်းဖက်လှုပ်ရှားမှုရဲ့အောင်ပွဲကိုသဘောပေါက်နားလည်သူမာတင်လူသာကင်းဂျူနီယာအထိမ့်မှတ်အမျိုးသားအားလက်ရက်ကိုဂုဏ်ပြုဆင်နွှဲနေကြပါတယ်1950ခုနှစ်တွင်နဲ့1960ခုနှစ်တွင်အတွင်လူမဲတွေအတွက်ဒဏ်တူညီမျှအခွင့်အရေးခံစားပိုင်ခွင့်ရရှိဖို့နဲ့မဲပေးပိုင်ခွင့်ရရှိရေးအတွက်အကြမ်းဖက်တဲ့လူလူဆန္ဒပြပွဲတွေကိုဥဆောင်စီစဉ်လှုပ်ရှားခဲ့သူလူမဲကောင်းဆောင်ကင်းကိုကွန်ပျူတာအနေနဲ့နှစ်စဉ်ဇန်နဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုတနင်္လာနေ့လုံးအားလက်ရဲ့အဖြစ်ကွန်ကရစ်လွှတ်တော်က1964ခုနှစ်မှာတက်မှတ်ပေးခဲ့တာလည်းဖြစ်ပါတယ်။မာတင်လူသာကင်းတက်ရှိထင်ရှားရှိစဉ်ကကြိုးပမ်းအားထုတ်ခဲ့တာတွေကိုကွန်ပျူတာအနေနဲ့အဲ့ဒီနေ့မှာရက်ရွာကောင်းကျိုးဆန်ရစီမံချက်တွေကိုလှုပ်ဆောင်လေးရှိပါတယ်။ဝါရှင်တန် DC မြို့တော်မှာတော့2011ခုနှစ်တုန်းကဖွင့်လှစ်ခဲ့တဲ့မာတင်လူသာကင်းမမ်မိုရီယယ်အထိမ့်မှတ်ကြောက်ရွံ့သူကြီးနာမှာစုဝေးကြပြီးတော့ပန်းခွေချအလေးပြုခဲ့ကြပါတယ်။
ဂျာမနီနိုင်ငံဝန်ကြီးချုပ်အက်ဂလာမာခဲဦးဆောင်တဲ့ Christian Democrat Party အနေနဲ့ညွတ်ပေါင်းအစိုးရဖွဲ့ရေးမှာရွှေ့ပြောင်းနေထိုင်သူများဆန်ရပေါ်လစီနဲ့ပတ်သက်ပြီး Germany Social Democrat တို့ဘက်ကကန့်ကွက်မှုတွေရှိနေတဲ့အတွက်အဟန့်အတားတွေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လနောက်ပိုင်းက Germany စစ်တပ်တဲ့မိန်းကလေးငယ်တူသူ့ရဲ့ရည်စားဖြစ်တဲ့ Afghan ရွှေ့ပြောင်းနေထိုင်သူရဲ့တပ်ဖြတ်တာခံခဲ့ရပြီးတဲ့နောက်ရွှေ့ပြောင်းချေချနေထိုင်ရေးကိစ္စဟာ Germany နိုင်ငံအတွင်းကြီးမားတဲ့သဘောထားကွဲပြားမှုတွေရှိနေဆဲဖြစ်ပါတယ်။ဒီတပ်ဖြတ်မှုကြောင့်ရွှေ့ပြောင်းထုတ်ခတဲ့တွေနဲ့ဆက်ဆက်တဲ့အကြမ်းဖက်ရာဇဝတ်မှုတွေတိုးမြင့်လာနေတာကိုပြည်သူလူထုတွေစိုးရိမ်ပူပန်မှုကြီးထွားလာနေတယ်လို့အရွယ်ရောက်ပြီးသားလို့ပြောလို့ရတဲ့အသက်18နှစ်အောက်တကူတော်ခိုလွန်ခွင့်တောင်းခံသူထောင်နဲ့ချီကိစ္စအစိုးရရဲ့ကင်တွယ်ပုံတွေအပေါ်မှာလည်းစိုးရိမ်မှုတွေကြီးထွားလာနေတာဖြစ်ပါတယ်ရှင်
။တူရကီသမ္မတရီစစ်တိုက်ယက်အာဒူဝန်ကအမေရိကန်ပြည်ထောင်စုကြောကရော့ဝန်ခံပေးထားတဲ့ဆီးရီးယားခတ်ပြည်သူစစ်တွေကိုဝင်ရောက်တိုက်ခိုက်အံ့စေစေအခြေအနေမှာရှိကြောင်းသတိပေးစကားပြောကြားလိုက်ပါတယ်။ကျွန်တော်တို့ရဲ့ပြင်ဆင်မှုတွေပြီးစီးနေပါပြီ။စစ်စင်ရေးကိုအခြေမွေးစတင်နိုင်ပါတယ်ဆိုပြီးတော့တင်းလာနေကသူ့ကိုထောက်ခံသူတွေပြုတ်လို့တဲ့လူလူစုဝေးပွဲမှာအာဒူဝန်ကပြောကြားလိုက်ပါတယ်တူရကီတပ်ဖွဲ့တွေဟာဆီးရီးယားနိုင်ငံပစ်ချမ်းမှာရှိတဲ့အီဒလစ်နယ်မြေအနီးတစ်ဝိုက်ကိုဝိုင်းထားပြီးဖြစ်ပါတယ်အဲ့ဒီနယ်မြေကို ခတ်ပြည်သူစစ် YPG ကထိန်းချုပ်ထားပြီးတော့ပြည်သူစစ်တွေဟာတူရကီနိုင်ငံအတွင်းကတဘုံအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့တူရကီအစိုးရကစွပ်စွဲထားပါတယ်။ Idlib မှာ YPG တွေမရှိစေရဘူးဆိုပြီးတော့အာဒူဝါကထပ်ခါတလဲလဲသတိပေးနေပါတယ်။အဲ့ဒီဒေသအတွင်းမှာတူရကီတပ်ဖွဲ့တွေဆက်ပြီးတော့အားဖြည့်နေပါတယ်။သတင်းပတ်ကုန်ပိုင်းအထိလည်းတူရကီတပ်ဖွဲ့တွေကအဲ့ဒီဒေသအတွင်းကိုအမြောက်တည်နဲ့ပြစ်ခတ်ခဲ့သလိုတူရကီအထူးတပ်ဖွဲ့တွေကလည်းနေဆက်ကိုကျော်ဖြတ်ပြီးတော့ YPG ရဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်နေပါတယ်။American ပြည်တော်စုက YPG နဲ့တွဲပြီးတော့နေဇက်တက်ဖွဲ့ဖွဲ့စည်းမယ်လို့ကြေညာလိုက်တာကြောင့်အခုနောက်ဆုံးတင်းမာမှုတွေဖြစ်လာခဲ့ရတာဖြစ်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းကနောက်ဆုံးရသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။မြန်မာနိုင်ငံအတွင်းပြည်ပကဖြစ်ပွားတဲ့ဒေသတွေမှာကလေးငယ်တွေကိုတပ်သားတဲ့အဖြစ်စီးယုံအသုံးပြုတာတွေရှော့ချသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတာကိုတွေ့မြင်လို့ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကသူ့ရဲ့မြန်မာနိုင်ငံပြည်ပကဒေသအတွင်းမှာကလေးများအပေါ်အကျိုးသက်ရောက်မှုဆိုင်ရာစတုတ္ထအကြိမ်များအစီရင်ခံစာမှာဖော်ပြထားကြောင်းကုလသမဂ္ဂကဒီဇန်နဝါရီလ15ရက်ရဲစွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေဟာပြည်ပခါတွေဒေသတွေမှာကလေးငယ်တွေအပေါ်အကျိုးသက်ရောက်မှုတွေထပ်မံဖြစ်ပေါ်စေတဲ့အကြောင်းအရာတွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြည်ပခါများဆန်ရာအထူးကိုယ်စားလှယ်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2013ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2019ခုနှစ်ဇွန်လ30ရက်နေ့အကြာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအတွေ့အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြည်ပခါများဆန်ရာအထူးကိုယ်စားလှယ်ကအစီရင်ခံစာကိုပြုစုထားတာဖြစ်ပါတယ်။ဒီအထက်မှာရခိုင်ပြည်နယ်အတွင်းမကြာသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေပါဝင်ခြင်းမရှိတာကြောင့်အစီရင်ခံစာကို2018ခုနှစ်ဩဂုတ်လမှာတင်သွင်းဖို့နောက်ထပ်တစ်နှစ်သက်တမ်းထပ်တိုးပေးလိုက်ပါတယ်။အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြည်ပခါများဆန်ရာအထူးကိုယ်စားလှယ်ရုံးအနေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမနေ့နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆီလို့ပြီးဖြစ်တာကြောင့်အစောပိုင်းတွေ့ရှိတဲ့အချက်အလက်တွေကိုလုံခြုံရေးကောင်စီရဲ့လုပ်ငန်းအဖွဲ့ထံတင်ပြလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာလာမယ့်ဖေဖော်ဝါရီလအတွင်းကျင်းပမယ့်ဆောင်းရာသီအိုလံပစ်ပွဲတော်မှာဖြော်ပြဖို့အတွက်မြောက်ကိုရီးယားကလူ140ပတ်ဝန်းနဲ့တန်းစုံတီးဝိုင်းအဖွဲ့ကိုဆီလွတ်မှာဖြစ်ပါတယ်။လက်ပေါင်းများစွာနျူကလ িয়ার တင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုဆီလွတ်တာဟာပြည်ငြိမ်းမှုကိုပြသတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့တောင်ကိုရီးယားအစိုးရဘက်ကရှုမြင်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားပတ်ဝန်းရေးအတွက်ရည်ရွယ်ပြီးနေဆက်ဒေတာကပန်မုံကျုံကြေးရွာမှာသတင်းတပတ်အတွင်းတောင်ထဲမြောက်ကိုရီးယားတို့ရဲ့ဒုတိယကြေးမြောက်တင်းနာနေကတွေ့ဆုံမှုအတွင်းတန်းစုံတီးဝိုင်းဆီလွတ်ရေးအတွက်ဆုံးဖြတ်ခဲ့တာဖြစ်တဲ့ကြောင်းတောင်ကိုရီးယားအရာရှိတွေကပြောပါတယ်။အဲ့ဒီတန်းစုံတီးဝိုင်းဟာဆိုးမြူတော်နဲ့အိုလံပစ်ကျင်းပရာပျုံချမ်းမြို့အနီးကဂန်နွန်မှာဖျော်ဖြေဖို့နှစ်ဖက်သဘောတူညီမှုရရှိထားကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
အင်ဒိုနီးရှားနိုင်ငံဟာနိုင်ငံအကူအညီပေးရေးအေဂျင်စီတစ်ခုကိုပထမဦးဆုံးအကြိမ်ဖြစ်ဖွဲ့စည်းလိုက်ပါတယ်။ဒါဟာကမ္ဘာ့အရေးဆိုင်ရာကိစ္စရပ်တွေမှာအင်ဒိုနီးရှားနိုင်ငံအနေနဲ့ပုံမကြီးမားတဲ့အခင်းကဏ္ဍမှာပါဝင်လှုပ်ဆောင်နေတယ်ဆိုတာကိုမြေမောင်ထိုးပြလိုက်တာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာတန်တမန်ဆက်ဆံရေးတွေအပါအဝင်အင်ဒိုနီးရှားတန်တမန်ရေးခိုင်မှအကောင်းအောင်လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားအကူအညီပေးရေးအေဂျင်စီတစ်ခုကိုဖွဲ့စည်းလိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးရက်နိုမတ်ဆူဒီကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရင်ပတ်နစ်စင်နိုင်ငံခြားရေးမူဝါဒဆိုင်ရာကြေညာချက်ထုတ်ပြန်ရမှာနိုင်ငံခြားရေးဝန်ကြီးကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်အကူအညီပေးရေးအေဂျင်စီရဲ့ဂနဦးအသုံးစရိတ်မတ်တီငွေဟာဒေါ်လာတန်း90နဲ့ညီမျှတဲ့အင်ဒိုနီးရှားရူပီငွေသန်းပေါင်း1,000ရှိပါတယ်ဒါအပြင်အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်မြို့မှာပြောင်းရွှေ့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြေညာပြီးနောက်တစ်ရက်မှာပဲဒါကိုတုံ့ပြန်တဲ့အနေနဲ့မဆူဒီကနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးပါလက်စတိုင်းနဲ့တရားတဲ့အတူရှိကြောင်းစကားထွက်ပြောရမှာပါလက်စတိုင်းခေါင်းစည်းဘဝကိုဝှစ်ဆင်ပြခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းသူမကိုထောက်ခံပြီးထူးထူးခြားခြားအစ္စရေး ကိုပြပြင်းထထန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်မကြသေးခင်ကပဲအစ္စလာမစ်ဆွေသွေးကြွတွေကိုဖိလစ်ပိုင်နဲ့အတူပူးပေါင်းချေမှုန်းဖို့ကမ်းလှမ်းခဲ့တယ်လို့ပြီးခဲ့တဲ့နှစ်ရိုဟင်ဂျာမွတ်စလင်ပေါ်မြန်မာအစိုးရရဲ့ပြည်မှုဆက်ဆံပုံတွေကိုဝေဖန်ပြစ်တင်တဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်ရှင်။
ပါကစ္စတန်အနောက်ပိုင်းဒေသကဘာလူချစ္စတန်ပြည်နယ်အတွင်းမှာပြည်သူစစ်တပ်ဖွဲ့တွေရဲ့ရင်တန်းဟာဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံရတဲ့အတွက်အနည်းဆုံး5ဦးသေဆုံးပြီးတော့6ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံအရာရှိတွေနဲ့ဆေးရုံဝန်ထမ်းတွေကပြောပါရတယ်။တိုက်ခိုက်မှုဟာဘာလူချစ္စတန်ခရိုင်တာဘက်ကျေးရွာမှာတနင်္လာနေ့ကဖြစ်သွားခဲ့တယ်လို့ဆိုပါရတယ်။ဘာလူချစ္စတန်ဒေသလွတ်မြောက်ရေးအတွက်တိုက်ပွဲဝင်နေတဲ့ BLF ဘာလုဖ်လွတ်မြောက်ရေးတပ်ဦးကအဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုတ်လို့တာဖြစ်တယ်လို့ပြောပါတယ်။ဘာလူချစ္စတန်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်အသေးရွေးခံထားရတဲ့အဗ်ဒူကွာဒက်စ်ဗီဂန်ဂျူကတော့အကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချလိုက်ပါတယ
်။အင်္ဂါနေ့မနက်ပိုင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်တဲ့ဥစ္စာမှုဝေတို့ကြီးညာပေးသွားတာပါ။အခုဆက်တိုက်ထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့မြန်မာမီဒီယာသတင်းလွတ်လပ်ခွင့်လှုပ်ရှားမှုအကြောင်းနဲ့စပါမယ်ရှင်။အယက်သားဆွေရလက်ထက်သတင်းသမားတွေအပေါ်ဖန်စီတရားစွဲတဲ့နှိပ်ကွပ်မှုတွေများလာတာဟာပြည်သူတွေစီသတင်းစီးဆင်းမှုနဲ့သတင်းသိရှိရပိုင်권တွေကိုပိတ်ပင်တားဆီးမှုဖြစ်တဲ့ဆိုတာလူလူသိရအောင်သတင်းသမားတွေကလှုပ်ရှားနေကြပါတယ်။အခုလိုသတင်းသမားတွေနဲ့အာဏာပိုင်ကြားဆက်ဆံရေးတင်းမာလာတာဟာပြန်ကြားရေးဝန်ကြီးဌာနကပွင့်လင်းမြင်သာမှုမရှိတာနဲ့သတင်းသမားတွေအပေါ်တရားစွဲနေတဲ့ဝန်ကြီးဌာနအချို့အပေါ်ဖွဲ့စည်းပုံဥပဒေအရအစိုးရဘက်ကအာဏာတက်ရောက်နိုင်မှုအားနည်းတာကြောင့်ဖြစ်ကြောင်းဝါရင်သတင်းသမားတွေကတုံ့သက်ပါတယ်။မဆုမောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်တော်လိုင်းရင်နယ်မြေထဲမှာကျင်းပတဲ့အခမ်းအနားပွဲသတင်းသမားတွေသတင်းသွားယူလို့ဖန်ခံရတာတယောစာရေးသတင်းရေးသားဖော်ပြမှုကြောင့်သတင်းသမားတွေကိုအစိုးရအဖွဲ့ဝင်ကြီးဌာနတွေဘက်ကတရားစွဲတာနောက်ဆုံးအချိန်တွေကတော့သတင်းခေါ်ပေးတာကိုသွားယူခဲ့တဲ့ရိုက်တာသတင်းသမားနှစ်ဦးအဖမ်းခံရတာလို့မျိုးလို့အရက်သားအစိုးရလက်ထက်မှာသတင်းသမားတွေပေါ်ဖန်စီချုံနောင်တရားစွဲဆိုမှုများလာတာကတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်လာတဲ့အန္တရာယ်ဖြစ်တယ်လို့သတင်းသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်ဒီလိုသတင်းသမားတွေကိုနှိပ်ကွပ်တာဟာသတင်းမီဒီယာစီစဉ်မှုနဲ့လူမှုရဲ့သတင်းသိရှိပိုင်ခွင့်ကိုဟန်တားနှောက်ယှက်မှုဖြစ်တယ်ဆိုတာလူလူကသိရှိနိုင်မှုအတွက်သတင်းသမားတွေဘက်ကလူလူထဲမှာလှုပ်ရှားမှုတွေနဲ့ဆောင်ရွက်သွားမယ်လို့မြန်မာသတင်းသမားကာကွယ်ရေးကော်မတီကကိုသားလွန်ဆောင်ထက်က VOA ကိုပြောပါတယ်
ဒီလိုလိုတို့အတိပေးတာပေါ့နော်သတင်းလွတ်လပ်ခွင့်ကိုဆုံးရှုံးနေတယ်သတင်းလွတ်လပ်ခွင့်ဆုံးရှုံးနေဆိုတာတကယ်တော့သတင်းသမားတွေရဲ့အခွင့်အရေးဆုံးရှုံးတာမဟုတ်ဘူးပြည်သူလူထုရဲ့သတင်းသိပိုင်ခွင့်ဆုံးရှုံးနေဆိုတဲ့ဟာမျိုးကိုလူလူထဲမှာသိအောင်လို့ကျွန်တော်တို့ကလိုက်ပြီးတော့ဒီလူလူကိုရှင်းပြတဲ့လက်ကမ်းဖိုင်တွေကျွန်တော်တို့ဝင်နေအဲ့ဒီမှာတော့သတင်းလွတ်လပ်ခွင့်ဆိုတာဘာပြည်သူလူထုရဲ့သတင်းသိပိုင်ခွင့်ဆိုတာဘာပြည်သူလူထုအနေနဲ့ဘယ်လိုသတင်းသိပိုင်ခွင့်တွေရှိမယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့တရားရှင်းပြထားတဲ့လက်ကမ်းစာအုပ်တွေဝင်မှာပေါ့
အယက်သားအစိုးရလက်ထက်ဒီလိုမတရားဖန်ဆီးဖိနှိပ်မှုတွေရှိလာတဲ့အနေအထားကသတင်းသမားတွေဘက်ကအခုလိုလမ်းပေါ်ထပ်ပြီးဆန္ဒထုတ်ဖော်ရတဲ့အခြေအနေဖြစ်လာတယ်လို့ကိုသားလွန်ဆောင်ထက်ကပြောပါတယ်
။သတင်းသမားသတင်းလုံနေရရင်ကျွန်တော်ဒီလိုမျိုးနိုင်ငံရေးသမားတွေလို့ဟာလာ activists တွေလို့လမ်းပေါ်ထပ်တာလို့လက်ကမ်းကြော်ညာတွေဝေရဆန္ဒတွေပြဒါမျိုးလုပ်ပြီးကျွန်တော်လည်းဘယ်လုပ်ချင်မှာမနော်ဒါပေမဲ့ကျွန်တော်တို့သတင်းသမားတွေကသတင်းသမားအလုပ်ကိုလုပ်လို့မရတော့ဘူးလို့ကျွန်တော်တို့ကဒီလိုအခြေအနေကိုကျွန်တော်တို့ကြုံနေရတာပေါ့နော်ဒီလိုလုပ်မျိုးကိုကျွန်တော်တို့လုပ်နေရတာအဲ့တော့သတင်းသမားဆိုတာကတော့ရေးခွင့်ရအောင်သတင်းအမှန်တည်သူချပြခွင့်ရအောင်အစိုးရရောပြန်ကြားရေးရောပေါ့ဒီအကုန်လုံးပေါ့ဒါကြီးကအခွင့်အရေးပေးဖို့လိုတယ်ပေါ့နော်အဓိကဒီမိုကရေစီနိုင်ငံလို့ဆိုလိုက်လို့ရှိရင်သတင်းလက်ခွင့်ကရှိလို့ရှိရဒီမိုကရေစီနိုင်ငံလို့ဆိုပြီးတော့သတင်းလက်ခွင့်မရှိဘူးဆိုလို့ရှိရင်ဘယ်လိုမှဟိုဒီမိုကရေစီလို့ခေါ်လို့မရဘူးလေ
အခုလိုမျိုးသတင်းသမားသတင်းမီဒီယာအဖွဲ့အစည်းတွေအစိုးရတက်မတော်နဲ့အာဏာပိုင်ကြားတင်းမာတဲ့အခြေအနေဖြစ်လာရတဲ့အနေအထားကတော့သတင်းမီဒီယာစုပ်ယုပ်မှုကိုပြသတာဖြစ်တယ်လို့ဝိုင်းရင်သတင်းသမားကြီးတူဖြစ်တဲ့ဦးစင်လင်းကသုံးသပ်ပါတယ
်အခုလိုပုံမှန်လေးလေးထင်တာမြင်တာမရှိပဲသတင်းသမားတွေကိုဖမ်းနေစီးတယ်ဆိုတဲ့အခါကျတော့အစိုးရရဲ့တကယ်အရသာအစိုးရရဲ့ကြွေးကြော်ထားတဲ့ကြွေးကြော်စာကလည်းမျိုးသားပြန်လည်သိမြင်ရင်လည်းငြင်းငြင်းလို့ပြောတယ်ဒါဆိုရင်တော့အဲ့ဒီတိုင်းသွားမယ်ဆိုရင်တော့သတင်းစာလွတ်လပ်ခွင့်ရမှာပေးမနေပေးကိုပေးရမှာပဲသတင်းသမားတွေဟာသူတို့သတင်းအလုပ်သူတို့လုပ်ကြတာပဲနော်ဒါကြောင့်လည်းပဲနိုင်ငံကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီသတင်းတော့တွေပြန်လွှတ်ပေးဖို့တောင်းဆိုနေကြတာဖြစ်တယ်ဆိုတော့ကြည့်ရတဲ့ဒီအခင်းကျင်းတွေကြောင့်မလို့ဒါလူငယ်သတင်းသမားတွေကလည်းပဲသူတို့ကိုယ်တိုင်လည်းသတင်းတော့တွေဖြစ်တော့အချိန်မှာသူတို့ကိုယ်တိုင်လည်းပဲဒီလိုလှုပ်ခါမှာမျိုးဖြစ်လာနိုင်တာဟုတ်ဒါကြောင့်မလို့ဒီနေ့လူငယ်တွေအခုလိုဆန္ဒပြကြရတယ်ဆိုတာဟာဘာပဲဖြစ်ဖြစ်ကိုယ့်ရဲ့သတင်းသမားတွေရဲ့အခွင့်အရေးကိုဒါကာကွယ်ကြတာဖြစ်လို့သတင်းသမားတွေအနေနဲ့ဝိုင်းဝန်း ထောက်ခံကြရတဲ့ကိစ္စပဲလို့အဲ့လိုယူဆပါတယ
်။အထူးသဖြင့်ကတော့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရဘက်ကအာဏာဓာတ်ရိုက်မရောက်နိုင်တဲ့ဝန်ကြီးဌာနတချို့နဲ့သတင်းသမားတွေကြားတရားစွဲဆိုဖမ်းဆီးတဲ့အနေအထားဖြစ်လာတာလို့တိုင်းရင်းသတင်းမီဒီယာတွေရဲ့အတိုင်ပင်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
။ပြောရမယ်ဆိုရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေစီပြန်ရောက်သွားလိမ့်မယ်။မဆောက်ရှေ့ဖွဲ့စည်းပုံအခြေခံဥပဒေအရအားလုံးသိကြတဲ့အတိုင်းပဲ။နောက်အရေးကြီးတဲ့ပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့နေဇာဒေတာနော်ဒီဝန်ကြီးဌာနတွေကတမတော်ရဲ့နော်ကိုကဲမကောင်မှာရှိတယ်လက်ရှိအရသာအစိုးရလို့ပြောလို့ရတယ်အစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးအဲ့တော့အစိုးရကအဲ့ဒီဒီဝန်ကြီးဌာနတွေလုံနေကန်ရတာနဲ့ပတ်သက်လို့တင်းတင်းရင်းရင်းဝင်ရောက်ပြီးတော့ပြောလို့ဆိုလို့မရဘူးအဲ့တော့အမှန်တကယ်လည်းပဲတကယ်မြေပြင်အချက်လက်တွေကြည့်ရင်တင်းချက်ကထင်တာမြင်တာမရှိဘူးဆိုတာပေါ်လွင်တယ်ဘသူကတာဝန်ရှိတာလဲဆိုပေတာဝန်ယူမှုတာဝန်ခံမှုလည်းမရှိဘူးသတင်းစာလွတ်လပ်ခွင့်ကိုဟိုတစုံတရာထိခိုက်နေတာစီတာပဲ
မနေ့တနင်္လာနေ့တုန်းကတော့သတင်းမီဒီယာအငင်းပွားမှုတွေမှာဝင်ပြီးတော့ဂျာဝင်ဖြည့်ရှင်းပေးခဲ့တဲ့သတင်းမီဒီယာကောင်စီတာဝန်ရှိသူတဦးဖြစ်တဲ့ဝိုင်းရင်သတင်းစာဆရာဦးအောင်လာထွန်းကိုအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်သမ္မတကခန့်အပ်လိုက်ပါတယ်ဒီလိုအနေထားမှာတော့သတင်းမီဒီယာသမားတွေနဲ့ပြန်ကြားရေးဝန်ကြီးဌာနကြားဘလို့ပေါင်းကူဆောင်ရွက်မယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့သတင်းသမားတွေကပြောပါတယ်ရှင်
မဆူမစူးစီးတင်ပြခဲ့တာပါရှင်မြမအစိုးရရဲ့သတင်းထုတ်ပြန်ပုံအပေါ်မှာပြန်ကြားရေးဝန်ကြီးဌာနကိုအမလို့အမရတာတွေအထူးသဖြင့်ရခိုင်အရေးသတင်းထုတ်ပြန်ရမှာအားနည်းချက်တွေရှိကြောင်းဝေဖန်နေကြချိန်မှာပဲအခုလိုဝါရင်သတင်းတော်ဦးအောင်လှထွန်းကိုပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်သမ္မတကခန့်အပ်လိုက်တာဖြစ်ပါတယ်ဝါရင်သတင်းတော်လည်းဖြစ်ရခိုင်ပြည်ပခအရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်သိရှိနားလည်ထားတဲ့ဥအောင်လှထွန်းကိုအခုလိုပြန်ကြားရေးဒုဝန်ကြီးအဖြစ်ခန့်အပ်တဲ့အပေါ်မှာပြန်ကြားရေးဝန်ကြီးဌာနနဲ့မြန်မာသတင်းမီဒီယာလောကအပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အမြင်သုံးသပ်ချက်တွေကိုတော့ရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဝိုင်းသတင်းစာဆရာဥအောင်လှထွန်းကိုပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ခန့်အပ်ကြောင်းမြန်မာနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့အမိန့်နဲ့ဇန်နဝါရီလ15ရက်နေ့မှာသမ္မတရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။ဦးအောင်လှထွန်းဟာမြန်မာနိုင်ငံဆိုင်ရာရိုက်တာသတင်းဌာနရဲ့သတင်းတောက်ဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌအဖြစ်နဲ့လည်းတာဝန်ထမ်းဆောင်သူဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့သူဟာအစိုးရပြင်ကြားရေးဝန်ကြီးဌာနစာပေဘိပ္ပံမှာအက်ဒီတာအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့အဲ့ဒီအချိန်တုန်းကကွန်ပျူတာပုံနှိပ်ထုတ်ဝေမှုလုပ်ငန်းနဲ့ပတ်သက်ပြီးတော့လည်းနယ်သာလန်နိုင်ငံကိုပညာတော်တင်အဖြစ်တွားရောက်ခဲ့သူတူဖြစ်ပါတယ်။သူဟာနိုင်ငံခြားသတင်းတောက်များအသင်းရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။အခုလိုသတင်းစာပညာဆိုင်ရာအတွေ့အကြုံအများကြီးရှိသူဝါရင်သတင်းတောက်တူကိုပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ခန့်အပ်တာဝန်ပေးတာဟာပြန်ကြားရေးဝန်ကြီးဌာနနဲ့မြန်မာသတင်းမီဒီယာလောကနဲ့ပတ်သက်တဲ့မူဝါဒပိုင်းဆိုင်ရာတွေမှာအပြောင်းအလဲတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းရခင်တင်ဘဝအက်ဒီတာဟောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ
်။ရှာဦးအောင်လှထွန်းကမူဝါဒဒီစက်မူဝါဒတွေကိုကျွန်တော်သုံးသပ်ပြီးဟောပြီးသူလှုပ်ချင်တဲ့မူဝါဒတွေကိုအထပ်ပြီးတော့ဖြည့်မယ်ဆရာပြင်ပြနဲ့ဝန်ကြီးနဲ့ပြီးတော့အစိုးရဖက်နဲ့ထမင်းကြီးနိုင်မယ်ဆိုရင်တော့အများကြီးလုပ်နိုင်တဲ့ကိစ္စလို့ကျွန်တော်ထင်တယ်။ပထမဦးဆုံးအနေနဲ့ကတော့လက်ရှိရှိနေတဲ့အရင်တုန်းကလည်းကျွန်တော်ပြည်ပြောင်းလဲမှာလုပ်ခဲ့တဲ့မူဝါဒတချို့ရှိတယ်လို့ကျွန်တော်သိရတယ်။ဥပမာအဖြစ်နိုင်ငံတော်ပိုင်းမီဒီယာစီကိုမီဒီယာပေါ့နော်။မီဒီယာလို့ပြောတဲ့အခါမှာရုပ်မြင်သံကြားတွေပုံနှိပ်မီဒီယာတွေပါဝင်ပေါ့။ဒါတွေအားလုံးကိုတိကျလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်အောင်ကြောင်းလဲဖို့ပေါ့နော်။ဒါကဆရာဦးအောင်လာထွန်းရဲ့အတွေ့အကြုံခုနကပြောခဲ့တဲ့အတွေ့အကြုံနည်းနည်းဆိုရင်အများကြီးဆက်ဆက်သုံးချလို့ရတယ်ဖြစ်တယ်။အဲ့ဒါကိုမူဝါဒတစ်ခုအနေနဲ့ပြန်လည်ပြီးတော့ဖော်ဆောင်မလားပေါ့။ဒါကကျွန်တော်တို့စောင့်ကြည့်ရမယ်လို့ထင်တယ်။ဒါကတော့အဓိကအကြဆုံးအချက်ဖြစ်မယ်
။ဒါအပြင်ဝါရင်သတင်းစာဆရာဦးအောင်လှထွန်းအနေနဲ့သူ့ရဲ့အတွေ့အကြုံတွေအပေါ်ခြေခံပြီးတိုင်းသားသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးအကောင့်တွေဖော်ဆောင်ရွက်တဲ့နေရာမှာလည်းအပြောင်းအလဲတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းဒေါက်တာတင်မောင်တန်းကပြောပါရယ်။
တိုင်းရင်းသားမီဒီယာတွေဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့ပေါ့နော်။အခြားပေါ်လာထိုးရဲ့ပုဂ္ဂိုလ်ရေးရာဇဝင်ရာပြောရရင်ခိုင်မျိုးသားဖြစ်တယ်။မီဒီယာမှာနေခဲ့တယ်။နောက်ကြခိုင်ရေးကိုလည်းအင်တာစိတ်ဝင်စားတယ်ဒီနေ့တခုအနေနဲ့ဆိုလို့ရှိရင်ခါကလည်းဒုတိယလုံနိုင်တဲ့အပြောင်းအလဲကြီးတခုလို့ကျွန်တော်ထင်တယ်။ဒါပေမဲ့အဲ့ဒီအပြောင်းအလဲကြီးကိုလုပ်ဖို့ဆိုလို့ရှိရင်တော့လက်ရှိအစိုးရရဲ့မူဝါဒအဖြစ်နဲ့ပြန်လည်ခိုင်မအောင်ပြန်လုပ်ဖို့လိုလိမ့်မယ်လို့ထင်တယ်ပြီးအကောင့်တက်ကိုအခုလိုလိမ့်မယ်ထင်တယ်အဲ့ဒီတာဝန်တွေကိုလုပ်နိုင်ရင်တော့အများကြီးကြောင်းလဲထွေးရမယ်လို့ထင်တယ်အဲ့တော့အဲ့ဒီကိစ္စကိုလည်းကျန်တဲ့ဝန်ကြီးဌာနဥဆောင်ပြီးတော့ဗမာဆရာတွေပြည်နယ်တွေပြည်ပြည်နယ်လုပ်နိုင်အောင်လုပ်မယ်ဆိုလို့ရှိရင်လည်းနိုင်ငံတကာတွေအခုညီလက်ပြားရနိုင်တယ်အထူးသဖြင့်အခုဆရာဦးအောင်လာထွေးရဲ့အတွေ့အကြုံတွေကိုအများကြီးလဲအသုံးချလို့ရနိုင်တယ်ဆိုတဲ့အတွက်ကြောင့်မို့ကျွန်တော်ကတော့ အဲ့ဒီမူဝါဒလေးနှစ်ခုကိုစူးစူးဆိုင်ဆိုင်နဲ့ဟိုဖော်မယ်ဆိုလို့ရှိရင်ဟိုဗမာပြည်ပြက်ကြီးမားတဲ့အတောင်းလေးလို့ကျွန်တော်ထင်တယ်
။ဦးအောင်လထွန်းကိုအခုလိုပြန်ကြားရေးဒုတိယဝန်ကြီးအဖြစ်ခန့်အပ်တဲ့အချိန်ဟာလက်ရှိ Writers သတင်းဌာနကသတင်းတောက်နှူအစိုးရအာဏာပိုင်တို့ရဲ့ဖန်ဆီးခြင်းခံရပြီးအမှုရင်ဆိုင်နေရတဲ့အချိန်လေးဖြစ်ပါတယ်။လက်ရှိအင်းစိန်အတင်းထောင်မှာဖန်စီထိန်သိမ်းခံနေရတဲ့ Writers သတင်းဌာနရဲ့သတင်းတောင်နှုတ်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဟာရခိုင်ပြည်ပခကိစ္စနဲ့ပတ်သက်ပြီးသတင်းအချက်အလက်ရယူရင်းနိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုနဲ့ဖန်စီတရားစွဲခံထားရတာပါ။ဒါကြောင့်အခုအပြောင်းလဲဟာရခိုင်ပြည်ပခအရေးနဲ့ဖန်စီခံရတဲ့သတင်းတောက်တွေပေါ်ဘလောက်ထိတည်ရောက်မှုရှိနိုင်တယ်လဲဆိုတာကိုဒေါက်တာတင်မောင်တန်းကအခုလိုပြောပါရယ်။
ပုဂ္ဂိုလ်ရေးရတော့သူကမြစ်တရခံလို့ရတယ်ဒါပေမဲ့ဒီကျွန်တော်တို့ institution သဘောအရပြောရလို့ရှိရင်တော့2023အင်္ဂလိပ်ခေတ်တရထားခဲ့တဲ့နိုင်ငံတော်ရှုဝဲအဥ်တွေဆိုတော့ဥပဒေကိုပြင်ဆင်ကြောင်းလဲဖို့လိုလိမ့်မယ်အဲ့ဒါဒီအဓိကဟန်တာဖြစ်တယ်ဆိုတော့ကြံကြားရေးရခုနပြည်သူလူထုရဲ့သတင်းရပိုင်ခွင့်ကိုကဥပဆိုင်ဆိုင်နေနဲ့စူးစူးဆိုင်ဆိုင်ဥပဆောင်ဆောင်နေနဲ့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒါလည်းရှာဦးအောင်လာထွန်းရဲ့အထွေထွေမျိုးကိုအများကြီးသုံးသွားလို့ရတဲ့ဟာမျိုးဖြစ်တယ်။ဆရာဦးအောင်လာထုံးကိုတိုင်းနဲ့ဥဆောင်နိုင်တဲ့ဟာဖြစ်တယ်။ဒါကြောင့်မို့လို့ writer သတင်းတောက်တယောက်ရဲ့ကိစ္စဒီပုံမှန်နဲ့ဆိုင်တဲ့ပြဿနာတွေကိုကန့်တွန်နိုင်မြင်ပေါ်မှာအများကြီးပူပြပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဦးဟာဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝယ်တွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခံရတာဖြစ်ပါတယ်ရှင်။
ရှားပောင်ပြပြခဲ့တာပါရှင်မြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပြန်ကြားရေးဝန်ကြီးဒုတိယဝန်ကြီးအကြောင်းကိုဒီမှာပဲရန်နာပြရစီအခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါမယ်ရှင်ဇန်နဝါရီလ15ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုကအများပြည်သူအခွင့်အရေးလှုပ်ရှားမှုဦးဆောင်ခဲ့သူလောက်ကြံခံခဲ့ရတဲ့လူမဲခေါင်းဆောင်မာတင်လူသာကင်းအထိတ်အမှတ်အားလိုက်ရဖြစ်ပြီးသူ့ကိုဂုဏ်ပြုခန်းနာတွေကျင်းပကြပါတယ်1950ခုနှစ်နဲ့1990ပြည့်နှစ်တွေအတွင်းလူမဲတွေအတွက်တန်းတူညီမျှခွင့်ရေးခံစားပိုင်ခွင့်ရရှိဖို့နဲ့မဲပေးပိုင်ခွင့်ရဖို့အတွက်အကြမ်းမဖက်တဲ့လူမှုစန္ဒပြပွဲတွေကိုဥဆောင်စီစဉ်လှုပ်ရှားခဲ့သူလူမဲခေါင်းဆောင်ကင်းကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ် January လရဲ့တတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလိုက်ရအဖြစ်သတ်မှတ်ခဲ့တာလည်းဖြစ်ပါတယ်အကြောင်းစုံကိုဥဆောင်မွေကပြောပြပါမယ်ရှင
်နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာမာတင်လူသာကင်းတက်ရှိထင်ရှားရှိစဉ်ကလူမျိုးရေးခွဲခြားဆက်ဆံမှုအဆုံးသတ်ရေးအတွက်မရမနာကြိုးပမ်းဆောင်ရွက်ခဲ့တာကိုဂုဏ်ပြုတဲ့အနေနဲ့ရပ်ရွာကောင်းကျိုးဆံရစီမံချက်တွေကိုလှုပ်ဆောင်လေးရှိကြပါတယ်။သူ့ရဲ့အဲ့ဒီအများအကျိုးတည်ပိုးတဲ့စိတ်ဓာတ်ကိုဂုဏ်ပြုတဲ့အနေနဲ့ကွန်ကရစ်လွှတ်တော်က1994ခုနှစ်မှာအမျိုးသားအားလိုက်ရဖြစ်တတ်မှတ်ပေးခဲ့ပါဗါတယ်။အဲ့ဒီနေ့မှာလူမျိုးအသားအရောင်ခွဲခြားဆက်ဆံမှုအဆုံးသတ်ပြီးတော့လူမှုအတိုင်းဝိုင်းအရေးကိစ္စတွေမှာအလုံးတန်းတူပါဝင်ဆောင်ရွက်နိုင်ခွင့်ရရှိစေဖို့အတွက်မနာမနေကြိုးပမ်းအားထုတ်ခဲ့တဲ့မာတင်လူသာကင်းရဲ့ဆောင်ရွက်ချက်တွေပေါ်ဂုဏ်ပြုအထိမ်းအမှတ်ပွဲတွေကိုအမေရိကန်ပြည်ထောင်စုတဝန်းလုံးမှာကျင်းပကြပါတယ်။ဝါရှင်တန်မှာတောက်ကြာနေကကျင်းပခဲ့တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရန့်ကတရားမျှတမှုနဲ့တန်းတူညီမျှမှုရှိရေးအတွက်ကင်းရဲ့ကြိုးပမ်းအားထုတ်မှုတွေကိုချီးကျူးဂုဏ်ပြုခဲ့ပါတယ်။တရားဟောဆရာလေးကင်းဟာ1950ခုနှစ်တည်းအလယ်ပိုင်းလောက်မှာအလဘားမားပြည်နယ်မွန်ဂိုမာရီမြို့ကအများဆုံးဘတ်စကားလိုင်းတွေမှာလူမဲတွေအတွက်တီးတန့်ခွဲခြားထားတာကိုအဆုံးသတ်စေဖို့အတွက်အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပြီးတော့ထင်ရှားလာခဲ့ပါတယ်။1963ခုနှစ်ဩဂုတ်လမှာတော့နိုင်ငံတော်တန်းတူညီမျှမှုရှိရေးတွန်းအားပေးလှုပ်ရှားမှုကတိတိတသားကြီးထွားလာခဲ့ပြီးမြို့တော်ဝါရှင်တန်ဒီစီမှာခြိတက်ဆန္ဒပြဖို့အတွက်လူပြူလူမဲ2,000ခွဲဟာမြို့တော်စီကိုရောက်ရှိလာခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲဟာငြင်းငြမ်းစွာပြသခဲ့တဲ့ဆန္ဒပြပွဲဖြစ်ပြီးတဦးတယောက်မှဖန်စီခံရတာမျိုးမရှိခဲ့ပါဘူး။နိုင်ငံတောင်ပိုင်းကလူမဲလှုပ်ရှားမှုမှာပြောကြားခဲ့တဲ့ကင်းရဲ့ထင်ရှားကျော်ကြားတဲ့ I have a dream ကျွန်တော်မှအိမ်မက်တစ်ခုရှိပါတယ်ဆိုတဲ့မိန့်ခွန်းဟာနိုင်ငံအနှံ့ကအများပြည်သူအခွင့်အရေးလှုပ်ရှားမှုတွေမှာပြန့်နှံ့သွားခဲ့ပါတယ်။ကင်းရဲ့အမှတ်တရစကားရဲ့အဓိပ္ပာယ်ကတော့လူမဲယောက်ျားလေးငယ်တယောက်နဲ့မိန်းကလေးငယ်တယောက်တို့ဟာလူပြူယောက်ျားလေးငယ်တယောက်နဲ့မိန်းကလေးငယ်တယောက်တို့နဲ့အတူလက်ချင်းတွဲပြီးတော့မောင်နှမတွေလိုနေထိုင်သွားလို့တဲ့မျှော်လင့်ချက်ဖြစ်တယ်လို့ဆိုပါတယ်။ကင်းသဘောပေါက်ထားတာကအများပြည်သူအခွင့်အရေးလှုပ်ရှားမှုရဲ့အောင်မြင်ရေးတော့ချက်ဟာလက်နက်ကင်အထီးရုံမျိုးမဟုတ်ပဲအကြမ်းမဖက်တဲ့ဆန္ဒပြမှုဖြစ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ကင်းဟာအိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီရဲ့သဘောတရားတွေကိုအားကျလေးစားသူဖြစ်ပါတယ်။ဝ ဝါရှင်တန်ကြီးတပွဲကြီးပြုလုပ်ခဲ့ပြီးနောက်သတင်းပတ်အနည်းငယ်ကြာမှာဘာမင်ဟမ်မှာရှိတဲ့ဘက်ပတစ်ဘုရားဝတ်ပြုကျောင်းမှာဘုံတလုံးပေါက်ကွဲခဲ့ပြီးတော့မင်းကလေးငယ်၄ဦးသေဆုံးက23ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒီကိစ္စအတွက် Black Panther စစ်သွေးကြွအဖွဲ့အပါအဝင်လူမဲတချို့ကလက်စားချေလိုကြပါတယ်။ဒါပေမဲ့ငင်းညမ်းစွာအကြမ်းမဖက်တဲ့လှုပ်ရှားမှုကတဖြည်းဖြည်းအချိန်ရလာနေပြီးပုံမကျေလောင်လာခဲ့က1964ခုနှစ်မှာသမ္မတလင်ဒွန်ဂျွန်ဆန်ကအများပြည်သူတွေနဲ့ဆိုင်တဲ့နေရာတွေမှာလူမျိုးရေးခွဲခြားမှုတွေကိုဥပဒေအရတားမြစ်တဲ့အများပြည်သူအခွင့်အရေးအဥပဒေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ကင်းဟာလည်းနိုဘယ်ညဉ့်ဉေးရေးဆုချီးမြှင့်တာခံခဲ့ရပါတယ်။နောက်တစ်နှစ်မှာလူမဲတွေကိုရွေးကောက်ပွဲမှာပါဝင်ခွင့်မပြုတာကိုပိတ်ပင်တဲ့မဲပေးပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။1968ခုနှစ်မှာတော့တင်းနင်းစီပီနယ်မန်ဖစ်မှာမိလာအလုသမားတွေရဲ့တပိတ်ကိုထောက်ခံအားပေးနေတဲ့ကင်းဟာလှုပ်ကြံတက်ဖြတ်တာကိုခံခဲ့ရပါတယ်။တေဆုံးချိန်မှာအသက်39နှစ်သာရှိပါသေးတယ်။ကင်းလှုပ်ကြံတက်ဖြတ်ခံခဲ့ရပြီး၄ရက်ကြာမှာကင်းကိုဂုံပြူတဲ့အနေနဲ့ပြည်ထောင်စုအားလိုက်ရဲ့အဖြစ်သတ်မှတ်ပြီးကိုကွန်ကရစ်လွှတ်တော်အမတ်တဦးကအဆိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့နောက်15နှစ်ကြာပြီးချိန်မှာမှမာတင်လူသာကင်းအထိတ်မှအားလိုက်ရဲ့အဖြစ်တရားဝင်သတ်မှတ်ပေးဖို့အတီးဖြစ်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ဥစားမဝေပြပြခဲ့တာပါရှင်။တောင်ပစိဖိတ်ဒေသမှာစောင့်နေတဲ့အခြေခံအဆောက်အဦးစီမံကိန်းတွေအတွက်တရုတ်ကငွေကြေးထောက်ပံ့နေတာတွေဟာအသုံးမတည့်ဘူးလို့ဩစတြေးလျနိုင်ငံကဆွဆွဲလိုက်ပါတယ်။နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးကော့စီတာဖာရီယာဘန်ဘန်တီဝဲလ်စ်ကတောင်ပစိဖိတ်ဒေသအတွင်းကကျွန်းနိုင်ငံတွေစီအကျိတ်များစွာတွားရောက်ခဲ့သူဖြစ်ပြီးကောင်းကောင်းမွန်မွန်ထိမ့်သိမ့်တာဒါမှမဟုတ်ကြကြနာနာအသုံးပြုခဲ့ရတာမျိုးမရှိခဲ့တဲ့တရုတ်ရဲ့စောက်လုပ်ရေးစီမံကိန်းတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရသူဖြစ်ပါတယ်တရုတ်နိုင်ငံကတော့အဲ့ဒီပြောစကားကိုတန်တမန်နီလန်းနဲ့တရုတ်ဝင်ကန့်ကွက်ခဲ့တဲ့အကြောင်းစစ်နေကနေဖီးလ်မာဆာရဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်ဩစတြေးလျရဲ့အနောက်ဘက်မျက်နှာစာမှာဘဲကိုဦးတည်နေမှမသိတဲ့လမ်းတွေနဲ့အချင်းချင်းဖြစ်နေတဲ့အဆောက်အဦတွေဟာတရုတ်နိုင်ငံရဲ့ငွေစုစာအုပ်တွေလို့ဖြစ်နေတဲ့အကြောင်းဩစတြေးလျနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးကော့စီတာဖိုင်ရာဘန်ဒီဝဲလ်စ်ကပြောခဲ့တာပါသူကတောင်ပစိဖိတ်ဒေသအတွင်းတရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့လက်ရှိအနေအထားပေါ်စိုးရိမ်နေတာလည်းဖြစ်ပါတယ်မကြသေးခင်နှစ်တွေအတွင်းဖီဂျီနိုင်ငံကတရုတ်နဲ့ပိုးပြီးအနီးကပ်ဆက်ဆံလာသလိုပပူဝါနယူဂီနီကလည်းတရုတ်နိုင်ငံရဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပဏာမခြေလှမ်းဖြစ်တဲ့ကမ္ဘာလမ်းရဲ့တစ်စိတ်တစ်ပိုင်းအဖြစ်သဘောတူညီချက်တွေဆက်တိုက်လက်မှတ်ရေးထိုးနေကြတာပါဒေတာတွေခေါင်းဆောင်တွေကိုတိုက်ရိုက်ငွေပေးဖို့လမ်းကြောင်းဖြစ်နေတဲ့ငွေကြေးထောက်ပံ့မှုစီမံကိန်းတွေတိစောက်ခြင်းအပြင်တရုတ်နိုင်ငံကအခွင့်အရေးရအောင်စူးစမ်းနေကြောင်းဩစတြေးလျစုရအရာရှိတွေကလည်းပုံကိုရေးအရာဆွဆွဲတာတွေရှိပါတယ်ဒေသရင်းမှာတရုတ်နိုင်ငံအကူအညီတွေရဲ့ရလဒ်ဟာရောထွေးနေတဲ့အကြောင်းဩစတြေးလျ National University ကဖွံ့ဖြိုးတိုးတက်ရေးမူဝါဒဆိုင်ရာဌာနအမှုဆောင်ဒါရိုက်တာစတီဖန်ဟိုးဝတ်ကပြောပါတယ
် We actually did a study of the effectiveness of Chinese aid to the Pacific. We looked at 4 countries, Samoa, Cook Islands, Tonga and Vanuatu.
ဒီကိစ္စမှာတရုတ်ကူညီရဲ့အကျိုးရှိမှုကိုကျွန်တော်တို့အလေးနဲ့ထားလေ့လာခဲ့ပါတယ် Samoa, Cook Islands,တွန်ဂါနဲ့ဗနာတူလေးနိုင်ငံကိုကျွန်တော်လေ့လာတဲ့အခါမှာစမောနဲ့ကော့ကိုင်လန်နိုင်ငံတွေမှာအကူအညီတွေကအတော်လေးအလုပ်ဖြစ်ပြီးရလဒ်ကောင်းတွေကိုလည်းတွေ့ရပါတယ်။ကျန်တဲ့တွန်ဂါနဲ့ဗနာတူနိုင်ငံတွေမှာတော့အောင်မြင်မှုကမှရှိသလောက်ပါပဲ
။ဒါပေမဲ့လည်းမစ္စတာဟိုးဝတ်ကအဲ့ဒီအကျိုးမြတ်နဲတာကတောင်ပစိဖိတ်ကျွန်းနိုင်ငံနှစ်နိုင်ငံမှာခေါင်းဆောင်မှုအရေးသွေးကိုကျဆင်းစေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကတော့ဩစတြေးလျနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးရဲ့မှတ်ချက်စကားကလုံးဝမသိနားမလည်တာဖြစ်တယ်လို့ကို့အထင်နဲ့ကိုပြောနေတာလည်းဖြစ်တဲ့အကြောင်းတန်တမန်ရေးအရာတရားဝင်ကန့်ကွက်ပါတယ်စစ်နေအခြေစိုက်ဒလိုဝီအင်စတီကျူအကြံပေးပညာရှင်အဖွဲ့ကတော့တရုတ်နိုင်ငံဟာလွန်ခဲ့တဲ့12နှစ်အတွင်းတောင်ပစိဖိတ်ဒေသတွင်းနိုင်ငံတွေရဲ့ဖွံ့ဖြိုးရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးကိုလွှဲပြောင်းပေးခဲ့တယ်လို့ပြောထားပါတယ်ဩစတြေးလျတိုက်ခိုက်အမှတ်တွေကတော့ဩစတြေးလျကပင်လယ်ရပ်ခြားနိုင်ငံတွေကိုအကူအညီပေးနေတာတွေဖြတ်တောက်လိုက်တာကတရုတ်နိုင်ငံကိုဒေတာရင်ပိုးပြီးလွှမ်းမိုးခွင့်ရသွားစေတယ်လို့ပြောနေကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ပြင်လိုင်းလက်မီတာ190ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနဲ့မှာကမ္ဘာသတင်းတွေထဲကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အတုံးအင်္ဂလိပ်သင်ကန်းစာနဲ့စီးပွားရေးကဏ္ဍမှာတော့မြန်မာကြောင်းမြတ်ရတနာတွေနိုင်ငံတကာဈေးကွက်ပိုးပြီးတော့ထိုးပေါက်နိုင်ရေးရည်ရွယ်ထားတဲ့အကြောင်း
ကြောင်မြေလုံငန်းရှင်များနိုင်ငံတော်တစ်ပတ်တည်းအခွန်ပေးဆောင်ခြင်းတွေပေါ့နော်အဲ့ဒီအတွင်းနံပါတ်3ကြီးပဲချက်ကြည့်ပါ
ကျောင်းမြတ်ယရနာလက်ဝဲယရနာအချောတဲ့ပြပွဲနဲ့ပတ်သက်လို့ကျောင်းမြတ်လုပ်ငန်းရှင်များအသင်းရန်ကုန်ရဲ့ဒုတိယဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါတယ်။နောက်ပိုင်းမှာသုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကျောင်းတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးကျော်စံသားကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။ရေကဲတုံးရဲ့ထိပ်ပိုင်းလေးဆိုတဲ့ခေါင်းစဉ်နဲ့ Ellen Dawson ရေးသားထားတဲ့ဆောင်းပါးကို Bangkok Post မှာဖတ်ရပါတယ်။မူရင်းအဘော်အတိုင်းမူရင်းအသုံးနှုန်းအတိုင်းထုတ်လွှင့်တင်ပြလိုပါတယ်။ဘုဂျုံမူကြီးမင်းအောင်နှံကသူ့ရဲ့တပ်ဖွဲ့ဝင်တွေဟာရိညာဆဲကိုသတ်ဖြတ်ပြီးမြှုပ်ပစ်ခဲ့တယ်လို့ပြောကြလိုက်ပြီးဒီစီသားတွေနဲ့တကွဒေသခံတချို့ကိုဖမ်းဆီးလိုက်ပါတယ်။ဒီလိုအသက်ခံတဲ့လက်နက်မဲ့ရွာသားတွေကအကြမ်းဖက်လုပ်ရက်တွေချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။တချို့ရဲ့တဝက်တပြက်မှန်ကန်တဲ့စကားကိုပြောလာချိန်မှာပဲ Reuters သတင်းတောက်နှစ်ယောက်ကိုဖမ်းဆီးတရားစွဲဆိုလိုက်ပါတယ်။ဒီသတင်းတောက်နှစ်ယောက်ဟာအင်းဒင်အစုလိုက်လူသတ်မှုကိုကဘာသီအောင်ဖော်ထုတ်ဖို့လုပ်နေစဉ်ဖမ်းဆီးခံရတာဖြစ်ပါတယ်။တချင်ကဒီမိုကရေစီပေါ်ဆောင်စေဆိုတဲ့ဒီနိုင်ငံမှာဘယ်အရာရှိမှစိတ်မချရပါဘူးဒီဖြစ်ရတွေဟာတကယ်တော့ရေအောက်မှနင်းမြုပ်နေတဲ့ရေခဲတုံးကြီးရဲ့ရေပေါ်ကတွေ့နေရတဲ့ထိပ်ပိုင်းလေးမျှသာဖြစ်တယ်လို့ဘန်ကောက်အခြေစိုက် Amnesty International တာဝန်ခံကဆွဲပါတယ်ရိုဟင်ညာတွေအပေါ်စစ်တပ်ရဲ့လူမျိုးနွယ်လိုက်ရှင်းလင်းသုတ်စင်မှုလုပ်နေတာကိုရွေးကောက်ခံနိုင်ငံရေးကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့အဆိုအရလည်းလက်သင့်ခံထားကြပါတယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကဆော်ဒီအရေဗျရောက်နေတဲ့ရိုဟင်ညာတယောက်က ERSA အဖွဲ့ကိုတီထောင်ပြီးပြီးခဲ့တဲ့အောက်တိုဘာ25ရက်နေ့မှာစစ်ခန်းရဲစခန်းတွေကိုဝင်တိုက်ခဲ့ပါတယ်။ဒီဇင်ဘာ12ရက်နေ့မှာတော့ရိုဟင်ဂျာဆိုသူတစုကလွတ်လပ်သောရခိုင် Islamic State ထူထောင်ရေးအတွက် Al-Qaeda နဲ့ပူးပေါင်းခဲ့ကြပါတယ်။ဒီအချက်ကမြန်မာအစိုးရနဲ့စစ်တပ်ကိုရိုဟင်ဂျာတွေအပေါ်လူမျိုးနွယ်လိုက်ရှင်းလင်းသုတ်သင်ခွင့်ပေးလိုက်သလိုဖြစ်နေပါတယ်။သို့သော်လည်းဒါဟာတကယ်တော့ယဉ်ကျေးတဲ့သူတွေရဲ့လူရမဟုတ်သလိုလုံးဝမှန်ကန်တဲ့အချက်လည်းမဟုတ်ပါဘူး။အင်းဒီကျင်းဥပမာပြောရင်ထိုင်းနိုင်ငံမှာ ARSA လို့အဖွဲ့ပေါင်းများစွာတို့ရဲ့တိုက်ခိုက်မှုတွေကိုအချိန်ပေါင်းများစွာကြုံတွေ့ခဲ့ရပေမဲ့ဒီလိုလူမျိုးနယ်လောက်ရှင်းလင်းဆုတ်ဆင်ဖို့ကြိုးစားတာကိုမတွေ့ခဲ့ရဘူးမြန်မာပြည်မှာတော့အစိုးရတာဝန်ရှိအရာရှိကြီးတွေသာမကမီဒီယာတွေပါအထူးသဖြင့်ဖုံးတော်ကြီးတွေကပါရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဆုတ်ဆင်ခြင်းနေရတာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာရိုဟင်ဂျာပြဿနာကြောင့်မြန်မာအစိုးရနစ်နာရမယ့်အဖြစ်ကိုတရုတ်ဘာကြောင့်ခွင့်မပြုရသလဲဆိုတဲ့ခေါင်းစဉ်နဲ့Tom Harper ရေးသားထားတဲ့ဆောင်းပါးကိုတော့ scroll.in ကထုတ်တင်ပြလိုပါတယ်။ရိုဟင်ဂျာတွေပေါ်ခက်ထန်တဲ့မူဝါဒကြောင့်2016မြန်မာနိုင်ငံအစိုးရဟာနိုင်ငံတကာရဲ့ဆုတ်ချမှုခံခဲ့ရပါတယ်။ဒီအတွက်သူတိုင်းပြည်အထူးကြံမဖြစ်ရလေအောင်ဒေါ်အောင်ဆန်းစုကြည်ဟာအင်းကြီးင်းတရုတ်နိုင်ငံနဲ့ပူပီနီနီကာကဆက်ဆံလာပါတယ်။ရိုဟင်ဂျာပြည်နာကိုအနောက်နိုင်ငံတွေစိတ်ဂရုမစိုက်ခင်တုန်းကတော့မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေဆိုပြီးအလေးအနက်ထားပြောကြားခဲ့ကြတာပါ။ဒါပေမဲ့မြန်မာနိုင်ငံဟာတကယ်တော့စစ်တပ်ရဲ့လက်အောက်မှာသာရှိနေဆဲဖြစ်ပြီးအနောက်နိုင်ငံတွေဟာလည်းပဲတရုတ်လောက်ဩဇာမလွှမ်းမိုးနိုင်ကြပါဘူး။တရုတ်ရဲ့အဓိကစိတ်ဝင်စားမှုကတော့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းကိစ္စပဲဖြစ်ပါတယ်။နိုင်ငံတကာမှမြန်မာနိုင်ငံကိုအကာအကွယ်ပေးနေတာဟာတရုတ်တနိုင်ငံနဲ့မဟုတ်ပါဘူး။ရုရှားနဲ့အိန္ဒိယတို့လည်းပါဝင်ပါတယ်။ဒီသုံးနိုင်ငံဟာစစ်သွေးကြွအစွန်းရောက် Islamist Wadi တွေရဲ့လက်တလောအနေကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ရိုဟင်ဂျာစစ်သွေးကြွတွေဟာပါကစ္စတန်ကကျားဟီလ်မိုဟာမက်အဖွဲ့နဲ့ဆက်သွယ်ရှိနေတဲ့အတွက်ဒီအခြေခံဝါဒီကိုအထောက်ပံ့ရဖို့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံပုံမှန်ဖိအားပေးလာနေတာလည်းဖြစ်တယ်လို့ရေးသားထားပါခင်ဗျာ
ဘောရှိမြန်ခင်ဗျာ
ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ရ ेंजर ဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကင်စားတော့ရက်တည်နေအောင်လို့ခြေရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ရေးတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းတွေကိုကြည့်စုပါရခင်ဗျာ
။ဒီနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီသေးချောင်းထပ်မံအတိပေးနှိုးဆော်ပါရရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတန်းကစီစဉ်ပို့ချပေးထားပါရရှင်။
ဒီနေ့မြင်တဲ့တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုတဲ့သဘောပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days, you can't be out of touch with the latest technology.
ခုခေတ်မှာလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့ဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။မြမကြောင်မြတ်လုပ်ငန်းရှင်တွေကပ္ပအစီအမီကြောင်မြတ်ရတနာပြပွဲကြီးတွေနိုင်ငံကိုနိုင်ငံအတွင်းမှာပဲကျင်းပပြီးနိုင်ငံတော်အတွက်တစ်ဖက်တစ်လမ်းကအခွင့်အဝေးကိုရအောင်လှုံ့ဆော်ပေးလိုကြောင်းကြောင်မြတ်လုပ်ငန်းရှင်တွေကပြောပါတယ်။နိုင်ငံတကာရဲ့စိတ်ဝင်စားမှုပိုပြီးတော့ရလာအောင်နဲ့မြမကြောင်မြတ်ရတနာတွေနိုင်ငံတကာဈေးကွက်ကိုပိုပြီးထိုးပေါက်နိုင်ဖို့ဇန်နဝါရီလ17ရက်ကနေ14ရက်နေ့အထိရန်ကုန်ပြည်ပဆိုင်ရာကြောင်မြတ်ရတနာနဲ့လက်ဝဲရတနာအချို့တွေပြပွဲကိုပထမဆုံးအကြိမ်အဖြစ်ကျင်းပခဲ့ကြတာပါ။ဒီအကြောင်းကြောင်မြတ်ရတနာလုပ်ငန်းရှင်များအသင်းရန်ကုန်ရဲ့ဒုတိယဥက္ကဋ္ဌသုံးဒေါက်မျိုးမျိုးတန်ကိုစက်တွေမင်းမြန်ပြီးအခုတည်င်းဘက်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်အဓိကရည်ရွယ်ချက်၄ချက်ရှိပါတယ်ကျမတို့လုပ်တဲ့ရည်ရွယ်ချက်ကလေနံပါတ်၁ကဘာလဲဆိုတော့ကြောင်မြတ်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးပေါ့မြန်မာနိုင်ငံတကယ့်ကိုသီယံဇာတာတွေဟိုလူပြီးစဖိုင်ရတွေပေါ့နော်ဗရမားရနေတာတို့ထွက်တဲ့ဟိုတိုင်းကြီးတစ်ခုလည်းဖြစ်ပါတယ်ဒီအဲ့အရာလေးတွေကိုအခုဆိုလို့ရှိရင်အချောတွေလေးတွေပြုလုပ်မယ်ပေါ့နော်အချောတွေလေးတွေပြုလုပ်ပြီးသွားတဲ့အခါမှာအလွတ်တရောအဲကြောင်မြတ် jewelry တွေရောအကုန်လုံးကိုနိုင်ငံသားတွေရောမြန်မာနိုင်ငံမှာရှိတဲ့ကြောင်မြတ်ဖြစ်မြတ်တုံးတွေရောအားလုံးကိုဖိတ်ပြီးသွားတဲ့အခါမှာဟို international အခြားနိုင်ငံအပွဲတွေလိုမျိုးပေါ့နော်ဘန်ကောက်ပွဲတို့အောင်ကောက်ပွဲတို့စင်ကာပူပွဲတို့အစရှိတဲ့အဲ့ပွဲတွေလိုမျိုးပေါ့အမားတို့မြန်မာနိုင်ငံမှာပဲဟိုအဲပြင်ပပြုလုပ်တာဖြစ်ပါတယ်နောက်တစ်ခုကတော့ဒုတိယအချက်ကဘာလဲဆိုတော့ဒီကမ္ဘာအဆင့်တီးတဲ့ကြောင်မြေပြပွဲကြီးတွေလိုမျိုးပဲမြန်မာနိုင်ငံမှာလည်းအဲ့လိုမျိုးကြောင်မြေရေနာပြပွဲကြီးကိုလုပ်ချင်ပါတယ်အဲ့ဒီရွေးချက်ကလေးပေါ့ဒါနံပါတ်1အနေနဲ့ပေါ့နော်နံပါတ်3အနေနဲ့ကတော့ကြောင်မြေကဏ္ဍမှာလောက်ကိုင်းနေတဲ့ကြောင်မြေလုပ်ငန်းရှင်တွေကနိုင်ငံတော်တစ်ပတ်တစ်နှစ်အဖို့ပေးဆောင်ခြင်းပေါ့နော်အဲ့ဒီအတွက်နံပါတ်3ရွေးချက်ကလေးပါနောက်နံပါတ်4ရွေးချက်ကတော့ကြောင်မြေအဲကုမ္ပဏီတွေကြောင်မြေလုပ်ငန်းရှင်တွေလူတန်းစားအလှအပေါင်းတို့ပါဝင်အောင်လို့အမတို့ဒီမှာဆိုရင်ကြောင်မြေပြခွဲကိုဒေါ်လာ400တန်းပြခန်းနေပြီး12000တန်းပြခန်းအထိပြခန်းပေါင်း100ပါဝင်ပြီးတော့လုပ်ထားပါတယ် အဲ့လိုမျိုးပေါ့နော်အဲ့ရည်ရွယ်ချက်၄ရက်နဲ့အမားတို့ကနေဒီပွဲကြီးကိုကျင်းပပြုလုပ်ပါတယ
်ဒီပြပွဲမှာအဓိကတော့မြန်မာနိုင်ငံကအကြောင်းမြေကုန်တယ်ဒီအကြောင်းမြေလုပ်ငန်းလုပ်တဲ့သူတွေပဲပါဝင်ကြတာလားခင်ဗျာ
အခုရောင်းတာတော့လေဟိုနိုင်ငံသားတွေကိုဖိတ်ပြီးဝင်လာမယ်ဆိုလို့ရှိရင်ပြေဆောင်ရမယ်ခေါ်မြန်မာနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေပြေဆောင်ရမယ်ခေါ်အဲ့ဒီကဏ္ဍလေးတွေကလည်းရှိနေပြီးတဲ့အတွက်ကြောင့်လေအမတို့ဆုံးဖြတ်လိုက်တာတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ကျောင်းမြတ်ကုံတွေပေါ့နော်ကျောင်းမြတ်ကုံတွေတွေရပဲဆင်းကျင်ပြီးတော့ရောက်ခါပါတယ်ကိုပစ္စည်းကိုကိုတာဝန်ယူရတယ်ကျောင်းမြတ်တစ်ခွက်ခန်းနေဒီမှာထားပေးထားတယ်ကျောက်တွေကိုတရားဝင်ဆယ်ခွင့်ရအောင်ဆိုမြန်မာကျောင်းမြတ်နဲ့ရောင်းဝယ်ရေးလုပ်ငန်းအနေနဲ့ပြီးပါတယ်နောက်တစ်ခုကဘာလဲဆိုစီရင်စာတမ်းနဲ့သဘာဝပတ်ဝန်းကျင်ထိတဲ့ဝင်ကြီးဌာနရဲ့လမ်းညွှန်ချက်ပေါ့နော်သမရာရုံးရဲ့ခုပြုမိန်တွေကိုမအားရတဲ့ဝေးယူပြုလုပ်ပါတယ်
ဒီပွဲရဲ့အောင်မြင်မှုအတိုင်းအတာကိုရောအမတို့ဘယ်လိုသဘောရပါလဲခင်ဗျဘာလို့လဲဆိုတော့ဒါကပထမဆုံးအကြိမ်လုပ်တဲ့ပွဲလဲဖြစ်နေတော့လေ
အစကတော့သိပြီးတော့ညှင်းလင်မထားဘူးအမတို့စူးစမ်းထားပါလေအတိအကျခင်ဗျတော့အမတို့ရန်ကုန်တိုင်းကြောင်းမြေရေနာလုပ်ငန်းရှင်တင်ရဥဆောင်တာဖြစ်ပြီးတော့အဲစွမ်းကုန်လည်းစူးစမ်းထားပါလေပြပွဲချင်းမြောင်ကြီးကော်မတီကနေပြီးတော့လေဟိုအိဇဘေတာတွေကလည်းနမတိချက်ကတော့အမတို့ယုံကြည်မှုနဲ့ပဲသူကလက်ခံတာပေါ့နော်ဟိုဝယ်ယူကြတာပေါ့ကောင်တာတွေကိုလေကောင်တာတွေကိုဝယ်ယူကြတယ်အမတို့ခင်းချင်းပြီးတော့အလုပ်လုပ်တယ်ပေါ့နော်အလုပ်လုပ်ပြီးသွားတဲ့အခါကျတော့အခုကျတော့လေဟိုထင်ထားလာတဲ့ပုံပြီးတော့အောင်မြင်တဲ့ပွဲကြီးတစ်ခုဖြစ်လာတယ်နိုင်ငံပေါင်း38နိုင်ငံကိုအမတို့ဖိတ်ထားတယ်အဲ့ဒီကနေပြီးတော့ဟိုတန်ယုံတွေကိုဖိတ်တယ်တန်ယုံတွေကနေတစ်စင်းဆက်သွယ်ခြင်းနဲ့ပုံလေးတွေကိုတစ်ခါဆက်ဆက်တယ်အဲ့ဒီကနေပြီးတော့ဟိုပါပေါ့နော်အဲ့ဒီကနေပြီးသွားတဲ့အခါမှာအဲ့ဒီပုံတွေတွေကလည်းဒီမှာလာပြီးတော့ဝယ်ယူကြတယ်။နောက်အမတို့ဒီဟိုပြာဝဲဖြစ်တဲ့ကော်မတီနဲ့ပတ်သက်နေတဲ့ပုံတွေတွေကလည်းအကုန်လုံးလာပြီးဝယ်ယူကြတယ်။အဲ့ဒီအောင်မြင်တဲ့ဖွဲ့စည်းတဲ့ပွဲလေးဖြစ်ပါတယ်။နောက်တော့ဟိုဒီဘက်ကလည်းအခုတလောလေး international မှာနည်းနည်းငြိမ့်နေတာပေါ့။ဒါပေမဲ့ဒီကြောင့်မြန်ပြပွဲရတော့လေငြိမ့်နေတဲ့ဈေးကွက်တစ်ခုကိုလှုပ်လိုက်တယ်လို့ပဲလေ။ညံ့အောင်မြင်တဲ့ပွဲတစ်ခုဖြစ်သွားပါတယ်။ဒီမှာရှိတဲ့ local ဒီအဲကြောင့်မြန်ကုန်တွေအကုန်လုံးကနေသူတို့ပစ္စည်းတွေချင်းချင်းပြသလိုက်တဲ့အခါမှာကြတော့ဟိုအကုန်လုံးပေါ့နော်ဟိုကဏ္ဍစုံပေါ့ဘက်စုံပေါ့နော်ဟိုဆိုင်တိုင်းဆိုင်တိုင်းမှာရှိနေတဲ့ဟိုတကယ်လှတဲ့ပစ္စည်းတွေပေါ့နော်အကုန်လုံးပေါ့ဟိုအချောတဲ့ပြုတ်လုထားတဲ့ပစ္စည်းတွေတကယ်လှတဲ့ပစ္စည်းတွေအားလုံးကိုဟိုနိုင်ငံသားတွေရောပမာတွေရောအကုန်လုံးမြင်ခွင့်ရတယ်ပေါ့နော်အဲအဲ့လိုမျိုးဟိုဟာအဲ့လိုကြီးအဲအဲ့ဒီလိုမျိုးလေးဖြစ်သွားတယ်ပေါ့နော်ဟိုအရန်ဟိုစီစီကားကားခန့်ခန့်ခဲတယ်နဲ့မြန်မာနိုင်ငံမှာပထမဦးဆုံးနေကျင်းပါပြီလေအောင်မြင်တဲ့ပွဲလေးတစ်ပွဲအဖြစ်တွေ့ရတယ်ပေါ့နော်အဲအဲ့ဒါပါရှင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံကအမြဲတမ်းပြောနေကြတာကြောင်မြက်အပါဝင်ပေါ့နော်ကြောင်မြက်တင်မကပါဘူးတခြားဒီဟိုစားတောက်ကုန်ဒီဟိုကွာတွေမှာလည်းလေယာထွက်ကုန်တွေမှာလည်းကျွန်တော်တို့ကကုန်ချမ်းပဲရောင်းစားတဲ့နိုင်ငံအစ်စ်မှာပဲရှိတယ်ဆိုပြီးတော့အမြဲတမ်းကျွန်တော်တို့ကဟိုမြေးနှခါနာလို့ဖြစ်ရတယ်ပေါ့နော်မြန်မာနိုင်ငံကလူတွေကဟုတ
်ကဲ့ပါအရှင်ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ဟော
အဲ့ဒါနဲ့ပတ်သက်
လို့တင်ရန်စားတော့ဝင်ကြီးဌာနအချောတဲ့ညစ်တင်မှုကိုလုပ်တော့လीအမားတို့ဒီပွဲကြီးကအချောတဲ့ညစ်တင်မှုရဲ့အဓိကခံစားရဲမှာလည်းပါနေပါတယ
်ဟုတ်ကဲ့ခင်ဗျာအော်နောက်တစ်ခုကလေအခုဒါအမပြောသလိုဒီမြမကြောင်းမြေနာတွေဟိုများများရောင်းရတယ်ဆိုနိုင်ငံတော်အတွက်လည်းအခွန်အကောက်တွေအများကြီးရတာပေါ့နော်ဆိုတော့အမတို့လိုမျိုးအမစောစောပြောခြင်းနဲ့ဖြစ်ခြင်းနဲ့ပုံစံလိုနိုင်ငံတကာကိုထိုးပေါက်နိုင်မှုနိုင်ငံတကာကိုဟိုဟာပေါ့များများလေးသွားပြီးရောင်းနိုင်အောင်ဒါမှမဟုတ်လည်းမြန်မာနိုင်ငံထဲမှာလည်းလွတ်လွတ်လပ်လပ်ရောင်းဝယ်ရအောင်ကုန်ကြမ်းပဲဖြစ်ဖြစ်ကုန်ကြောပဲဖြစ်ဖြစ်အဲ့လိုမျိုးလုတ်ပိုင်ခွင့်တွေရှိလာအောင်နိုင်ငံတော်အစိုးရဘက်ကနေပြီးတော့ဘလို့ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးလိုအပ်နေတယ်လို့များအမားတို့ကုန်တယ်တွေဘက်ကမြင်တယ်လေအဲ့
ဒါလေးတွေကတော့လေသူတို့လည်းလေအမားတို့လိုအပ်ချက်တွေအားလုံးကိုသိထားပါတယ်ဟိုကြောင်မြဲချောတယ်တွေကိုဟိုကြောင်မြဲချောတယ်တွေကိုဟိုဟာလဲလူစုံးတွေပေါ့နော်ပြပကိုထွက်ခွာခွင့်ရဖို့ပေါ့နော်တရားဝင်ပေါ့တရားဝင်ပေါ့ဟိုတပြင်းညဝစုံနဲ့လဲပြပမှာရောက်နေတာလည်းရှိတာပေါ့နော်အခုကြတော့လေအဲ့လိုတရားဝင်ထွက်ခွာခွင့်ရတရားဝင်ခွန်ပြီးပြီးတော့လေနိုင်ငံတော်မှာဟိုအကုန်လုံးပေါ့လွတ်လွတ်လပ်လပ်တည်ယူရောင်းချခွင့်ရဖို့အတွက်လည်းစူးစမ်းထားပါတယ်ဝန်ကြီးဌာနအစဉ်အဆက်ကလည်းကူညီပေးဖို့စူးစမ်းနေပါတယ်အဲ့ဘယ်အဲ့ဒါလုံးဝတဲ့အခြေထွက်မလာသေးတော့လေအမကလေအဲ့ဒါလေးကပြောဖို့နည်းနည်းလေးခက်နေရပေါ့အမတို့စူးစမ်းလုပ်ကြိုက်နေပါတယ်ဆိုတာလေးကိုပဲပြောပြရသေးတယ
်ဟုတ်အမစောစောပြောတဲ့အထက်မှာဒီတန်ယုံနေရာတစင်နိုင်ငံပေါင်း38နိုင်ငံကိုဖိတ်ကြားတယ်ပေါ့နော်ဒီပွဲမှာလာပြီးတော့ပေါ့စိတ်ဝင်စားသူတွေတက်ကြဖို့အတွက်ဆိုတော့အမတို့ participation ကနိုင်ငံတကာရဲ့ participation ကခါတိုင်းဆိုရင်ကျွန်တော်တို့သိနေတာဟာမြန်မာကြောင်မြန်နာပြပွဲဆိုတာတရုတ်တွေလာကြတယ်တရုတ်တွေလာကြတယ်တရုတ်တွေကအလုံးကြီးနဲ့လာတယ်ပဲကျွန်တော်တို့ကကြားရတာ哦ကျေကျေပြန့်ပြန့်ဥရောပလည်းပါမယ်အာဖရိကလည်းပါမယ်ဆိုတော့တကဘာလုံးကိုဖြန့်ကျက်နိုင်တဲ့အနေထားရောက်ရင်တော့ပိုကောင်းတာပေါ့ဆိုတော့ဒီပါတီဒီအခုအမားတို့လုပ်တဲ့ပွဲမှာနိုင်ငံတကာရဲ့ participation ကကျေပြန့်မှုရှိသလား
လုတ်တဲ့အချိန်တိုင်းတာလေးရတော့လေ very limited နေပါတယ်အတိုင်းကျမတို့9လအတွင်းမှာလုတ်လိုက်တာဆိုတော့လေဟိုပြပွဲကတော့သူတို့ကြာကြာအောင်မြင်ပါတယ်တရုတ်လူမျိုးတွေလည်းလာတယ်အိန္ဒိယလူမျိုးတွေလည်းလာတယ်နောက်တစ်ခုကအီတလီအဲ့လိုပေါ့အနောက်ပိုင်းအနောက်နိုင်ငံတွေအမေရိကန်တွေလာတယ်နောက်တစ်ခုကကြတော့ဟိုယူရီးယားလူတွေလည်းလာတယ်ဟောင်ကောင်ကလူတွေလာတယ်စင်ကာပူကလူတွေလာတယ်အဲ့လိုမျိုးပေါ့အဲ့ဒီကိုနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းနဲ့ဆက်ဆက်ပြီးလုပ်ကင်နေတဲ့လူတွေတော်တော်များများလည်းဝင်လာတာတွေ့ပါတယ်နောက်တစ်ခုကဟိုလေခါတိုင်းတော့ဆိုရင်ဟိုများတော့ဖြစ်ဒီကြောင်မြပြပွဲကြီးပေါ့အတင်းချုပ်ကမြန်မာနိုင်ငံကြောင်မြနာလုပ်ငန်းရှင်များအတင်းချုပ်ကလုပ်တဲ့ပြပွဲကြီးတွေမှာဆိုပြီးတရုတ်လူမျိုးတွေကအများဆုံးလာပါတယ်အခုတခါမှာကျတော့တကယ်ပါလုံးဝရှိတဲ့လူတွေပေါ့နော်ဖြည်းဖြည်းချင်းဝင်လာပြီးဝင်လာပြီးစိတ်ဝင်စားပြီးအဲဝယ်ယူနေကြပြီးအဲ့ဒါတွေကိုလည်းတွေ့ရပါတယ်
ကိုယ်စားဝင်လိုက်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးကဏ္ဍပြီးမှာတော့အခုတုတဆုံးလေအမေရိကန်တခွင်စီစဉ်ကိုနားဆင်ရပါမယ်ရှင်။နယူးယောက်မြို့ကတက္ကစီမောင်းသူတွေမော်ဒယ်လုပ်ပြီးရိုက်ကူးထုတ်ဝေထားတဲ့ပြက်ကရင်အကြောင်းနဲ့ဇန်နဝါရီလအတွင်းသမိုင်းတွင်ဖြစ်ရက်တွေအကြောင်းကိုအောင်အောင်နဲ့အတူမက်ခင်ဖြူထွေးကအကူအညီတင်ဆက်ထားပါတယ်ရှင်။
တဲ့ကူဘီဆိုတာနဲ့ကုမ္ပဏီတွေစည်းစံကြီးတွေကပြက်ကြရင်ရိုက်နှိပ်ပြီးတော့ဝေပေးကြသလိုဒါဟာသူတို့အတွက်ကြောင်ကြလဲဖြစ်ပါတယ်အဲ့လိုပြက်ကြရင်တွေရိုက်ရမှာရှုခင်းတွေအဆောက်အဦတွေမော်ဒယ်တွေနဲ့အများအပြားရိုက်ကူးကြပေမဲ့လဲနယူးယောက်ကတက္ကစီသမားတွေကတော့သူတို့ပုံနေနဲ့ရည်စရာလုပ်ပြီးတော့ပြက်ကြရင်ထုတ်ဝေပါတယ်ဗလာပြပြီးရိုက်ထားတဲ့မိသားသမားတွေရဲ့ပုံပါတဲ့ပြက်ကြရင်ပုံစံကိုအတူယူပြီးအဲ့ဒီလိုရိုက်ကူးဖို့စိတ်ကူးရလာတာလို့လဲဆိုပါတယ်ဒီပြက်ကြရင်ရောင်းငွေကိုရွှေပြောင်းချစ်ချလာသူတွေဝင်ဝင်နေတဲ့မိသားစုတွေကိုထောက်ပံ့တဲ့ပရဟိတရံမုံငွေအတွက်ရောင်းချလာတာဒီနှစ်ဆိုရင်ငါးနှစ်ဇက်တိုက်ရှိပါပြီ
It's me this guy is why oh so ugly
ဒါကျွန်တော်လေဒီမှာတိတ်ကိုရုပ်ဆိုးတဲ့လူပါဆိုပြီးတက္ကစီသမား Alex Wang တယောက်ကနောက်ပြောင်ဂုံယူပြောနေပါတယ်2018ခုနှစ်အတွက်နယူးယောက်တက္ကစီကားမောင်းသမားတွေရဲ့ပြက်ကြရင်ကိုတော့နိုင်ငံ9နိုင်ငံကမော်ဒယ်အငါးကားမောင်းတဲ့သူတွေရဲ့ပုံနေနဲ့အလှဆင်ထားပါတယ်။အရင်ထွက်ခဲ့တဲ့ပြက်ကြရင်တဲ့ဒီနှစ်2018ခုနှစ်ကအကောင်းဆုံးဖြစ်နိုင်တယ်လို့ဆိုပါတယ်။သုံးထားတဲ့ဓာတ်ပုံတွေမှာတက်တိကောင်းကောင်းနဲ့ထူးခြားအောင်ရိုက်ထားတဲ့ပုံတွေလည်းပါတယ်လို့ပြက်ကြရင်ပူရဲဖန်တီးရှင်ဖီလစ်ကတ်မန်ကပြောပါတယ်။
There's people walking by
and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going
to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to
walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're
going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and
they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going
to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by
and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're
going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're going to walk by and they're
လူရန်ကိုတီးဖို့ဆိုတာဘယ်လွယ်မလဲလေလူရန်တီးဖို့တော့မလွယ်ပါဘူးသမရမှာမဟုတ်တာကျွန်တော်တက္ကစီမောင်းနေသူပဲဒါပေမဲ့လူတချို့ကျွန်တော်ကိုတီးနေပါပြီဒီတွေ့လဲကျွန်တော်ပျော့ပါတယ
်နယူးယောက်ကိုလာတဲ့ခီးတဲ့တချို့သူအเจ้าကိုတီးခဲ့ရင်လဲဝမ်းသာလှပါပြီလို့ဝမ်းကပြောပါတယ
် Our show as a passenger I was in the taxi calendar and a cover man Alex Wang
အခုတော့အမေရိကန်သမိုင်းဝင်နေ့ရက်တွေအကြောင်းကိုဆက်တင်ဆက်ပေးကြပါမယ်။ကျွန်တော်တို့ဆက်တင်ဆက်ပေးကြတဲ့အကြောင်းအရာကတော့အမေရိကန်မှာမြေယာရီအခမဲ့ပေးခဲ့တယ်ဆိုတဲ့အကြောင်းပါ
။ဟုတ်ရဲ့လားရှင်။အခမဲ့ပေးတယ်ဆိုလို့စိတ်ဝင်စားပါတယ်
။ဟုတ်ပါဗျာ။အလကားပေးတယ်ဆိုတာကလည်းဟိုးလွန်ခဲ့တဲ့နှစ်150ကျော်လောက်ကပါ။အဲ့ဒီအချိန်တုန်းကဆိုရင်အမေရိကန်မှာကအခုလောက်လူလဲသိမ့်များတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာတွားနေရင်မြေအေကအတော်များများကိုအစိုးရကအလကားပေးပါတယ်ဗျာမက်ခင်ပြည်တွေ့ရဲ့။
ဟုတ်ကဲ့စပြီးတော့ပြောပါအောင်ရှင့်
ဒီလိုပါ1862ခုနှစ်ဇန်နဝါရီတရနေ့မှာစတင်တက်ရောက်ခဲ့တဲ့ပြည်တော်စုဥပဒေတစ်ခုဟာအမေရိကန်ပြည်တော်စုအနောက်ဖက်ခြမ်းပေါ်အကြီးအကျယ်တက်ရောက်မှုရှိခဲ့ပါတယ်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေအရအဲ့ဒီဒေသမှာအခြေချနေထိုင်လူတွေပြီးတော့စိုက်ပျိုးရေးလုပ်ချင်သူတွေဘယ်သူမှမဆိုမြေ65ရေကဝယ်ယူဖို့မလိုပဲအခမဲ့ရရှိကြပါတယ်ဒါပေမဲ့အဲ့ဒီမြေယာပေါ်မှာ9နှစ်တာနေထိုင်ပြီးစိုက်ပျိုးရေးလုပ်ကင်မှသာဒီမြေကိုပိုင်ဆိုင်နေမှာပါဒါမှမဟုတ်6လနေထိုင်ပြီးနောက်မှာတော့ဒေါ်လာ240ပေးပြီးတော့ဝယ်ယူနိုင်ပါတယ်
အမေရိကန်ရဲ့အာဏာတည်ရောက်မှုအဝင်ဝိုင်းပိုးပြီးတော့ကြီးထွားလာအောင်နဲ့အနောက်ဘက်ဒေသမှာမြေယာပိုင်ဆိုင်တဲ့အောင်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေကိုလွှတ်တော်ကအပြောင်းလဲတွေလုပ်ခဲ့တယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။ဒီဥပဒေဟာအမေရိကန်အနောက်ဘက်က၆တွေ့ပြီးအေးမြတဲ့ရာသီဥတုနဲ့အကျွမ်းတဝင်မရှိကြတဲ့အခြေချနေထိုင်လူတွေအတွက်လည်းသဘောကျစရာဖြစ်ခဲ့တာပါ။ဒါမဲ့လေဒီရာသီဥတုတောင်ကိုအန်တူရင်တချို့မိသားစုတွေစုဆောင်ထားသမျှကုန်ခဲ့ရပြီးတချို့တွေကတော့အစာရေစာပြက်လက်ပြီးဒုက္ခတွေလည်းရင်ဆိုင်ခဲ့ရပါတယ
်။ဟုတ်ပါတယ်ဗျာ။မြေယာအလကားရလို့တွားနေကြတယ်ဆိုပေမဲ့ဟိုရုံးကအခုလိုဒီနီးပညာပိုင်းကလည်းမထွန်းကားသေးတော့စရောက်စမှာအခက်အခဲတွေတွေ့ကြတာပေါ့မကင်မီတွေ့ရေ
။အခုတော့လေဟိုရုံးကလည်းမတူပဲတနိုင်ငံလုံးဘယ်နေရာမှာပဲဖြစ်ဖြစ်အားလုံးဖွံ့ဖြိုးတိုးတက်နေတာပါပဲ။ကဲနောက်ထပ်ထူးခြားတာလေးတွေကိုလည်းဆက်ပြောပြပါအောင်ကိုအောင်ရေ။
ကောင်းပါပြီဗျာ1863ခုနှစ်ဇန်နဝါရီတရနေ့မှာပဲအမေရိကန်သမ္မတအေဘရာဟမ်လင်ကွန်ဟာအမေရိကန်သမိုင်းမှာအရေးပါတဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ကြီးညာချက်အမိန့်တရထုတ်ပြန်ခဲ့ပါရယ်ဒီအမိန့်အရအမေရိကန်မြောက်ပိုင်းတပ်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့ပြည်နယ်တွေကကျွန့်ဖြစ်နေသူတွေကိုကျွန့်ဘဝကလွတ်မြောက်ခွင့်ပေးလိုက်တာပါအမေရိကန်ပြည်ရင်းစစ်အပေါ်မှာလည်းဒီအမိန့်ဟာတက်ရောက်မှုရှိလာပါရယ်အမေရိကန်တောင်နဲ့မြောက်ပြည်ရင်းစစ်ဟာအမေရိကန်ပြည်တော်စုကိုပြန်လည်စုစည်းဖို့တခုတည်းအတွက်သာမဟုတ်ပဲကျွန်စနစ်ရှင်တန်နေတဲ့တောင်ပိုင်းကိုပြန်လည်ထိန်းချုပ်ပြီးဒီကျွန်စနစ်ကိုအမြင့်ပြတ်ချေမှုမှုဖြစ်ပါတယ
်တောင်ပိုင်းစစ်တပ်ရဲ့စီရေးစွမ်းရည်ကိုချိနဲ့စေပြီးတောင်ပိုင်းနယ်မြေကိုသိမ်းပိုက်နိုင်တဲ့အတွက်မြောက်ပိုင်းယူနီယံတပ်ဟာလွတ်မြောက်ရေးတပ်ဖွဲ့ဖြစ်လာပါတယ်ဒါမဲ့လည်းဒီတိုက်ခိုက်မှုတွေအပေါ်မြောက်ပိုင်းသားတွေရဲ့ကျူးကျော်ရန်စားမှုအဖြစ်တောင်ပိုင်းသားတွေကသတ်မှတ်ထားတယ်ရှင
်အခုလိုမျိုးကျွန်စနစ်ကိုဖျက်သိမ်းနိုင်ခဲ့တဲ့အတွက်အေဘရာဟမ်လင်ကွန်ဆိုပြီးအားလုံးကအတူယူရလောက်တဲ့ခေါင်းဆောင်တဦးလည်းဖြစ်လာတာလို့ပြောရမှာပါမက်ကီဘူထွေးရေသူနေထိုင်ခဲ့တဲ့ Illinois ပြည်နယ်ဒီ Springfield မြို့ဆိုရင်လဲသမ္မတလင်ကွန်အိမ်ကိုပြတိုက်လှုပ်ထားပြီးတော့မြို့တော် Washington ကမြို့သားရေးမြင့်တစ်ဖက်ထိတ် American လွှတ်တော်ပင်မအစာဦးနဲ့မျက်နှာချင်းဆိုင်မှာဒီလင်ကွန်အမတ်တရရုပ်ထုကြီးနဲ့လင်ကွန်အထိတ်မှတ်အစာဦးကိုဆောက်လုပ်ထားတာမှလဲနှစ်စဉ်လူတွေတိမ်းတန်းချီပြီးတော့လာရောက်ကြည့်ရှုကြပါတယ
်။ကောင်းပါပြီကိုအောင်ရေနောက်ထပ်ဒီသမိုင်းဝင်နေ့ရက်အကြောင်းကိုလည်းပြောပြပါအောင်ရှင့်
နောက်ထပ်သမိုင်းဝင်နေ့ရက်တွေကတော့အမေရိကန်ပြည်ထောင်စုရဲ့နောက်ဆုံးမှပါဝင်လာခဲ့တဲ့ပြည်နယ်တွေအကြောင်းပါဗျာ1959ခုနှစ်ဇန်နဝါရီလ3ရက်နေ့မှာအလက်စကာဒေသဟာအမေရိကန်ပြည်ထောင်စုရဲ့အမှတ်စဉ်49ခုမြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်သမ္မတဒွိုက်အိုက်ဇင်ဟောဝါကအမေရိကန်ပြည်နယ်တစ်ခုအဖြစ်အသိမှတ်ပြုကြောင်းကြေညာချက်ကိုလက်မှတ်ရေးထိုးပြီးတော့အမေရိကန်အလံပေါ်မှာ49ခုမြောက်ကျယ်ပွန့်ထည့်သွင်းနိုင်ဖို့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်အလက်စကားပြည်နယ်ကိုရုရှားအမေရိကန်ဒေသတစ်ခုအဖြစ်တည်ထားကြပြီး1869ခုနှစ်မှာအမေရိကန်ကရုရှားစီကဝယ်ယူခဲ့တာပါအလက်စကားဟာအမေရိကန်48ပြည်နယ်ပေါင်းနယ်မြေရဲ့၅ဘုံတို့ဘုံအကျယ်အဝန်းလည်းရှိပါတယ
်ဒါပေမဲ့လည်းဒီအလက်စကားဒေသဟာအမေရိကန်ပြည်အောင်စုရဲ့အစိတ်ပိုင်းတစ်ခုအဖြစ်အမေရိကန်အလံပေါ်မှာ49ပြည်နယ်မြောက်ကျယ်ပွန်းတပွင့်ထပ်တိုးလာတဲ့အနေအထားဟာတိတ်ကြကြမခံပဲပစိဖိတ်ကျွန်းဖြစ်တဲ့ဟာဝိုင်းအီဟာနောက်ခုနှစ်လအကြာ1959ခုနှစ်ဇူလိုင်လမှာအမေရိကန်ရဲ့50မြောက်ပြည်နယ်ဖြစ်လာတာပါပဲရှင
်ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နှစ်ဆယ်နှစ်တိုင်းဇန်နဝါရီလတတိယပတ်ရက်တနင်္လာနေ့တိုင်းမှာအမေရိကန်ပြည်ထောင်စုမှာဒေါက်တာမာတင်လူသက်ကင်းဂျူနီယာကိုဂုဏ်ပြုတဲ့အခမ်းအနားတွေကိုကျင်းပကြပါတယ်။အမေရိကန်တောင်ပိုင်းအလဘားမားပြည်နယ်ကဘက်ပတစ်ဖုန်းတော်ကြီးဒေါက်တာကင်းဟာလူမှုရေးအပြောင်းအလဲတွေဖြစ်လာအောင်အကြမ်းမဖက်တဲ့နည်းနဲ့ရှေ့ဆောင်လမ်းပြရင်းအမေရိကန်အရသာအခွင့်အရေးလှုပ်ရှားမှုကြီးရဲ့ခေါင်းဆောင်ဖြစ်ခဲ့ပါတယ်။ဇန်နဝါရီလ15ရက်နေ့ဟာဒီနှစ်မှာသူ့ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အပြောင်းလဲဆိုတာဟာရှောင်လွှဲမရပဲအလွန်လူပေါ်လာတတ်တာမျိုးမဟုတ်ပဲအဆက်မပြတ်လှုပ်ရှားရုန်းကန်မှုကနေရလာတာလို့ယုံကြည်တဲ့ဒေါက်တာကင်းဟာလူမှုလှုပ်ရှားမှုအသွင်ဆောင်တဲ့သပိတ်မှောက်တိုက်ပွဲတွေထိုင်သပိတ်တွေငင်းချမ်းစွာချီတက်လမ်းလျှောက်ပွဲတွေအပြင်တခြားအကြမ်းမဖက်တဲ့နည်းတွေနဲ့အာဏာဖီဆန်ရေးကိုလှုပ်ရှားခဲ့ပါတယ် မတရားဘူးလို့ကိုယ်တိုင်သိနေတဲ့ဥပဒေမျိုးကိုချိုးဖောက်ဝင်သူလူမှုအတိုင်းဝန်းတစ်ခုလုံးကဒီဥပဒေဟာမတရားဘူးလို့သိနေတဲ့ဥပဒေကိုတော်လှန်ချိုးဖောက်တဲ့အတွက်အရေးယူအပြစ်ပေးခံရမှာကိုလည်းလက်ခံဖို့အတွက်အသင့်ဖြစ်နေတဲ့သူသားနဲ့တရားဥပဒေကိုအမြင့်မားဆုံးရိုသေလိုက်နာသူဖြစ်ပါတယ်လို့သူ့ရဲ့မိန့်ခွန်းတစ်ခုမှာထည့်သွင်းပြောကြားခဲ့ပါတယ်ဒါအပြင်တက်ကြွလှုပ်ရှားသူတွေဟာတခါတည်းမှရှင်ရင်းဆွဲဥပဒေတစ်ခုဥပမာလူပြူတွေကလူပြူမဟုတ်သူတွေကိုခွဲခြားဆက်ဆံတာမျိုးဟာတရားမျှတမှုမရှိဘူးဆိုတာကိုလူတွေသတိပြုလာမိစေဖို့ရည်ရွယ်ပြီးတမင်တကာဒါပေမဲ့ငြိမ်ငြိမ်ချမ်းချမ်းရရင်ကြည်ကြည်နဲ့အာဏာဖိဆန်းရမှာဖြစ်ကြောင်းပြောကြားခဲ့တာပါဒါကြောင့်လဲလူမဲဆက်ချုပ်သမားတဦးဖြစ်တဲ့ Rosa Parks ဟာ Alabama ပြည်နယ် Montgomery မြို့နယ်ရဲ့ဥပဒေကိုချိုးဖောက်ပြီးဘတ်စကားပေါ်မှာလူဖြူခီးတဲ့တယောက်အတွက်နေရာဖယ်ပေးဖို့အတွက်ငင်းဆန်ခဲ့တယ်လို့ဒီလိုငင်းဆန်မှုကြောင့်သူမကိုထောင်သွင်းအချင်းချထားတာမို့သူ့ရဲ့အမှုဟာတနိုင်ငံလုံးရဲ့အာရုံစိုက်မှုကိုခံခဲ့ရတယ်လို့ဒီဖြစ်ဟာနိုင်ငံတော်ဝန်စာနာတနာစိတ်တွေလည်းပူလာစေခဲ့တာပါဒေါက်တာကင်းရဲ့လူခွင့်ရဲ့လှုပ်ရှားမှုဟာ1964ခုနှစ်မှာကြီးမားတဲ့အောင်မြင်မှုကိုရခဲ့ပြီးအများပိုင်းနေရာတွေမှာခွဲခြားဆက်ဆံမှုလုပ်ခွင့်မရှိတဲ့လူခွင့်ရဲ့ဥပဒေတည်းပေါ်ထွန်းလာခဲ့တယ်လို့အလုတ်ကိုင်းတွေအတွက်လဲလူမျိုးဘာသာအသားအရောင်ကြားမှခွဲခြားဆက်ဆံမှုတွေကိုပါခွင့်မပြုတော့ပါဘူးဒီလူခွင့်ရဲ့ဥပဒေကနေ1965ခုနှစ်မှာလူမျိုးဘာသာခွဲခြားကန့်သတ်မှုမရှိဘဲမဲပေးပိုင်ခွင့်ဥပဒေပေါ်ပေါက်လာခဲ့တယ်လို့1968ခုနှစ်မှာတော့လူမျိုးဘာသာမခွဲခြားဘဲအိမ်မြေဝယ်ယူခွင့်ငှားရမ်းခွင့်ပိုင်ဆိုင်ခွင့်တွေပေးထားတဲ့ဥပဒေတည်းပေါ်ပေါက်လာခဲ့ပါတယ်ဒေါက်တာကင်းဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနတ်သမားတဦးရဲ့လှုပ်ကြံမှုကြောင့်ကွယ်လွန်ခဲ့ရပြီးအဲ့ဒီအချိန်ကသူဟာအသက်39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့စွမ်းဆောင်ချက်တွေကတော့အခုထိရှန်တန်ဆဲပါ။အခုခါမှာခွဲခြားဆက်ဆံတဲ့ဥပဒေမှန်သမျှပယ်ဖျက်ခဲ့ပြီဖြစ်တယ်လို့ခွဲခြားဆက်ဆံမှုဟာတင်းဝင်အပြစ်ပေးနိုင်တဲ့အရာမြောက်ပြီးပြစ်မှုကျူးလွန်သူတွေအပြစ်ပေးတာကိုခံနေရပါပြီ။လူတစ်ယောက်ရဲ့အရေးချင်းဟာအသက်ရှင်နေထိုင်ခြင်းမဟုတ်ဘဲအသက်ရှင်နေထိုင်ချိန်မှာဘယ်ရာကအရေးကြီးတယ်ဆိုတာကိုသိဖို့ပဲဖြစ်ပါတယ်လို့ပြောကြခဲ့တဲ့ဒေါက်တာကင်းဟာသူ့ရဲ့စကားနဲ့အညီပဲကြင်ကြံနေထိုင်သွားခဲ့သူဖြစ်ပါတယ
်မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့VOA ကအစီအစဉ်အစအဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25နဲ့32တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အင်္ဂါနေ့ညပိုင်းဒီကနေ့ညမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းရှိလို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါတယ်ရှင်။ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ရှားဖောင်ကတလဲပြောပြပေးပါဦးမယ်ရှင်။
လူဝင်မှုကြီးကြရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်အထက်လွှတ်တော်အမတ်တွင်လည်းပြုလုပ်တဲ့အစည်းအဝေးအတွင်းသမရကရိုင်းပြတဲ့မှတ်ချက်ပေးပြောဆိုမှုတွေရှိခဲ့ကြောင်းဥပဒေပြုလွှတ်တော်အမတ်တွင်လည်းတခြားလူတွေရဲ့ပြောဆိုမှုတွေကိုသမရဒေါ်နယ်ထရမ့်ကဆက်လက်ငင်းဆန်နေပါဗျ။လီဗျားနိုင်ငံမြို့တော်ထရီပိုလီမှာရှိတဲ့မီတီကာလေဆိပ်မှာမနစ်တနင်္လာနေ့ကလီဗျားအစိုးရတပ်ဖွဲ့တွေနဲ့ဆွေသွေးကြွတွေကြားပြင်းထန်တဲ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရာနိုင်ငံတကာလေဆိပ်တစ်ခုထဲမှာပဲလူ20သေဆုံးပြီး60ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်မီတီကာလေဆိပ်ကိုပိတ်ချလိုက်ရပြီးဘယ်အချိန်မှပြန်လည်ဖွင့်လို့မလဲဆိုတာတော့မသိရသေးပါဘူး။အခုတိုက်ခိုက်ခံရတဲ့လေဆိပ်ဟာစစ်တပ်ရဲ့လေဆိပ်ဖြစ်ပြီးပြီးခဲ့တဲ့၄နှစ်တုန်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ပုံမှန်အသုံးပြုတဲ့လေဆိပ်ထိခိုက်ပျက်စီးခဲ့ရပြီးတဲ့နောက်ဒီလေဆိပ်ကိုအရက်သားတွေအတွက်အသုံးပြုတာဖြစ်ပါတယ်။နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာလူမျိုးရေးခွဲခြားဆက်ဆံမှုအဆုံးသက်ရေးအတွက်မရမနာကြိုးပမ်းဆောင်ရွက်ခဲ့သူအကြမ်းမဖက်လှုပ်ရှားမှုရဲ့အောင်ပွဲကိုသဘောပေါက်နားလည်သူမာတင်လူသာခင်ဂျူနီယာအထိတ်မှအမျိုးသားအားလာရက်ကိုဂုဏ်ပြုဆင်နွှဲနေကြပါတယ်။မြန်မာနိုင်ငံအတွင်းပြည်ပခဖြစ်ပွားနေတဲ့ဒေသတွေမှာကလေးငယ်တွေကိုတတသည့်အဖြစ်စီရင်အသုံးပြုတာတွေရွှတ်ချသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတာကိုတွေ့မြင်ရကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံပြည်ပခဒေသမှာကလေးများအပေါ်အကျိုးသက်ရောက်မှုဆိုင်ရာစတုတ္ထအကြိမ်များအစီအစဉ်ကစားမှာဖော်ပြထားကြောင်းကုလသမဂ္ဂဇန်နဝါရီလ15ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါရရှင်
။အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုရှားဖောင်ပြောပြသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကဦးဆောင်မွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါရရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။Thank you.
This program has come to you from the Voice of America, Washington.